Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ်စက်တင်ဘာလ18ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အသံလွှင့်အစီအစဉ်တွေကိုရုပ်သံကပါထိုက်ရိုက်ရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါ။ဒီညအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုမဆုမွန်နဲ့တူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်ဖို့အတွက်ကမ္ဘာခေါင်းဆောင်တွေနယူးယောက်ကိုရောက်ရှိနေကြပါပြီ။မြန်မာနိုင်ငံမှာစား3စီရှားပါမှုနဲ့ကြုံနေရပါတယ်။ဖန်စီခံထားရတဲ့အမေရိကန်၅ဦးကိုအီရန်ကတိုက်ခတ်မှာရှင်အီရန်ကပြန်လို့အီရန်ကပြန်လဲလွတ်မြောက်လာပါပြီဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူတနင်္လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့တရုတ်မြန်မာနယ်ဆက်မူဆယ်မြို့မှန်မှာတော့စစ်ကောင်စီတပ်နဲ့ TNL လို့ခေါ်တဲ့တအားတက်ကြားမှာတိုက်ပွဲတွေပြင်းထန်နေပြီးတော့ဒီကနေ့မှာတော့မူဆယ်မြို့မှာတနေကုန်နီးပါးလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေဖြစ်နေပါတယ်
ကျေကြီးတဲ့သူမှကြမ်းရဒီနေ့မနေ့ကလေးရဆိုတော့ပဲနေသေးတယ်လည်းမပြောတခါလေး23ချက်ပေါ့အဲလက်လက်ကြီးနဲ့ထူလာတာသိတယ်မနေ့ကလည်းပြပါတယ်မနေ့ကလည်းပြတယ
်မူဆက်ဒေတာခန်ပြောပြပေးခဲ့တာပါရှင်ဒီသတင်းအပြည့်စုံနဲ့အတူ KNU ရဲ့တပ်မဟာ3အခြေစိုက်ပြီးတော့လှုပ်ရှားနေတဲ့ဘကိုးတိုင်းညောင်လေးပင်ခရိုင်မုံမြို့နယ်မှာစစ်ကောင်စီတပ်ကနေမြရှင်းလင်းနေတဲ့အတွက်ဒေတာခန်ထောင်နဲ့ခြီးပြီးတော့ဘေးလူရာကိုတင်းရှောင်နေရပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ခန်းနာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်
မင်းရဲ့မှာလုံးမယ်ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်ဖို့အတွက်ကမ္ဘာရဲ့ရက်ကခေါင်းဆောင်တွေကနယူးယောက်ကိုရောက်ရှိနေကြပါပြီဒီနေ့မှာလုံးမယ်အစည်းအဝေးပွဲတွေမှာလည်းကမ္ဘာတဝန်ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်တွေအောင်မြင်ဖို့အတွက်အရှိန်အဟုန်နှင့်ကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးအဓိကဆွေးနွေးကြမှာပါကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့2030မှာဆင်ဆက်မပြတ်ဖွံ့ဖြိုးတိုးတက်ရေးပန်းတိုင်18ခုမှာ15ရာခိုင်နှုန်းကသာပြည့်မီအောင်လုပ်နိုင်မယ်လမ်းကြောင်းပေါ်မှာရှိနေတယ်လို့ပြောသွားပါတယ်
As governments, as businesses, as members of civil society, as young people, as activists.
ဆွေးနွေးမှုတွေစတင်တဲ့အခါမှာရည်မှန်းချက်ကြီးကြီးမားမားနဲ့အလေးနက်ထားဆွေးနွေးဖို့အစိုးရတွေစီးပွားရေးလုပ်ငန်းတွေအရက်ဘက်အဖွဲ့အစည်းတွေလူငယ်တွေနဲ့တက်ကြွလှုပ်ရှားသူတွေကိုကျွန်တော်တို့တိုက်တွန်းချင်ပါတယ်။ဒီအချိန်ဟာအားလုံးလိုချင်နေတဲ့ပြုပြင်ပြောင်းလဲမှုဝိုင်းဝန်းကြိုးပမ်းရမယ့်အချိန်ပါပဲလို့အတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောသွားတာပါ။ရည်မှန်းချက်တွေမှာဆင်းရဲမွေးတေမှုအဆုံးသတ်ရေးငတ်မွမှုအဆုံးသတ်ရေးတန့်ရှင်းပြီးထိရောက်တဲ့စွန့်အင်ရရှိရေးအာမခံချက်ရာသီဥတုပြောင်းလဲမှုကိုတိုက်ဖျက်ဖို့နဲ့အရေးတကြီးလှုပ်ဆောင်ရန်ကြားမှတန်းတူညီမျှမှုမြင့်တင်ရေးစတဲ့ကဏ္ဍတွေပါဝင်ပါတယ်။အင်္ဂါနေ့မှာစတင်မဲ့အထွေထွေညီလာခံမှာအမေရိကန်သမ္မတဂျိုးဘိုင်နဲ့အပါအဝင်နိုင်ငံပေါင်း145နိုင်ငံကခေါင်းဆောင်တွေတက်ရောက်ကြမှာပါ။ညီလာခံအဖွဲ့မှာသမ္မတဂျိုးဘိုင်နဲ့ကုလသမဂ္ဂထွေထွေတွေ့ရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်တို့မိန့်ခွန်းပြောကြားကြမှာပါ။ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကလည်းအင်္ဂါနေ့အစည်းအဝေးမှာမိန့်ခွန်းပြောကြားမှာဖြစ်ပြီးဗိုလ်တော်ဦးနေမှာလုံးမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးကိုတက်ရောက်မှာဖြစ်ပါတယ်ရှင်။
အကျဉ်းသားလဲလှယ်ရေးအစီအစဉ်အရအမေရိကန်နိုင်ငံသား9ဦးကိုအီရန်နိုင်ငံကနေပြီးတော့ပြန်ပြီးတော့လွှတ်ပေးလိုက်ပြီးဖြစ်ပြီးတော့တီဟီရန်မြို့တော်ကလေကြောင်းကနေထွက်ခွာသွားပြီးဖြစ်ကြောင်းနှီးဆက်သူတွေကိုကိုးကားပြီးတော့သတင်းတွေမှာဖော်ပြပါရှိပါတယ်။အမေရိကန်ပြည်ထောင်စုကပိတ်ဆို့တန်းခတ်မှုအရထိန်းချုပ်ထားတဲ့ဒေါ်လာတန်း6000ကိုလည်းဖယ်ရှားပေးလိုက်ပြီးတော့အမေရိကန်9ယောက်ကိုပြန်ပြီးတော့လွှတ်ပေးလိုက်တာဖြစ်ပါတယ်။အပြန်အလှန်အနေနဲ့အီရန်နိုင်ငံသား9ယောက်ကိုလည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကလူငယ်ခွင့်ပေးလိုက်ကြောင်းကိုအစိုးရတာဝန်ရှိတဲ့သူတွေကိုကိုးကားပြီးတော့သတင်းတွေမှာဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုကအီရန်ပေါ်မှာပိတ်ဆို့တန်းခတ်တဲ့အနေနဲ့ထိန်းချုပ်ထားတဲ့တန်း6000ကိုစာနာမှုလုပ်ငန်းတွေအတွက်သာအသုံးပြုဖို့တောင်ကိုရီးယားနိုင်ငံဘန်စင်းရင်းကနေပြီးတော့ကာတာနိုင်ငံကဘန်စင်းရင်းတွေကိုလွှဲပြောင်းပေးရလိုက်တာဖြစ်ပါတယ်။အီရန်နဲ့အချင်းသားချင်းလဲလှယ်မဲ့အထက်ကအမေရိကန်3ဦးကတော့ Zimak Namazi, Imak Saki နဲ့ Morad Debzep တို့ဖြစ်တယ်လို့တရားဝင်ထုတ်ပြန်ထားပါတယ်။နောက်ထပ်တရားဝင်ထုတ်ဖော်မပြောသေးတဲ့နောက်ထပ်အမေရိကန်အမျိုးသားတဦးနဲ့အမျိုးသမီးတဦးကိုတော့မကြသေးခင်ကပဲအချင်းထောင်ကနေအိမ်အကျယ်ချုပ်ဖြစ်နေပြောင်းရွှေ့ထားပါတယ်။အမေရိကန်ကနေပြီးတော့ပြန်ပြီးတော့လွှတ်ပေးမဲ့အီရန်နိုင်ငံသား9ဦးရဲ့အမိကိုလည်းအီရန်နိုင်ငံဘက်ကတရားဝင်ထုတ်ပြန်ထားပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂဆိုင်ရာအီရန်တန်ယုံကလည်းစည်ရင်းကိုအတည်ပြုထားပြီးဖြစ်တယ်လို့ပြောပါတယ်ရှင်။
အမေရိကန်နဲ့အီရန်တို့ကြားအကျဉ်းသားလဲလှယ်ရေးအစီအစဉ်နဲ့အတူဒေါ်လာ6ဘီလီယံတန်မှုရှိတဲ့အီရန်ရဲ့ရန်ပုံငွေတွေကိုအမေရိကန်ကထိန်းချုပ်ထားရကနေဖယ်ရှားပေးမဲ့အစီအစဉ်မှာပါဝင်ပတ်သက်သူအားလုံးနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့တောင်ကိုရီးယားကဒီနေ့ပဲပြောပါတယ်။ရန်ပုံငွေပြဿနာကိုဖြေရှင်းဖို့အမေရိကန်နဲ့အီရန်တို့အပါအဝင်သက်ဆိုင်ရာနိုင်ငံတွေနဲ့နီးနီးကပ်ကပ်တိုက်မင်းမီလှုပ်ထုံးလုံနီအားလုံးချောမွေ့တိုးတက်မှုရှိစေဖို့ကြိုးပမ်းဆောင်ရွက်နေပါတယ်လို့တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လာတော်ကြဆွေးနွေးသဘောတူညီချက်အတိုင်းအမေရိကန်ထိန်းချုပ်ထားတဲ့ရန်ပုံငွေတွေကိုကာတာကိုလွှဲပြောင်းပေးပြီးတဲ့အတွက်အီရန်မှာအကျဉ်းချနေတဲ့အမေရိကန်နိုင်ငံသား၅ဦးကိုတီဟီရန်ကနေဒိုဟာအဲဒီကနေအမေရိကန်ကိုလွှဲပြောင်းလိုက်ပြီလို့သတင်းတွေမှာဖော်ပြနေကြပါတယ်။အပြန်အလှန်အားဖြင့်အမေရိကန်မှာဖမ်းဆီးခံထားရတဲ့အီရန်နိုင်ငံသား၅ဦးကိုလည်းအီရန်နိုင်ငံကိုပြန်လည်လွှတ်ပေးရမှာပါ။အီရန်နဲ့အမေရိကန်နှစ်နိုင်ငံကြားမှာအီရန်နဲ့နျူကလ িয়ার ရည်မှန်းချက်ဒေတာရင်းအီရန်ရဲ့ဩဇာလွှမ်းမိုးမှုကြိုးပမ်းမှုအမေရိကန်ရဲ့ပိတ်ဆို့အရေးယူမှုနဲ့ပင်လယ်ကွေ့ဒေသအတွင်းအမေရိကန်စစ်တပ်ချထားမှုစတဲ့အကြောင်းအရာတွေနဲ့သဘောထားကွဲလွဲမှုတွေရှိနေခဲ့ကြတာပါရှင်။
ယူကရိန်းနိုင်ငံမယ်ကိုဗစ်နဲ့အိုဒါဆာဒေသတွေကိုရုရှားဘက်ကခရုစ်မဇိုင်းဒုံးကြီး18ဆင်းနဲ့ညတုန်းကပြစ်ခတ်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတော့အဝေးထိန်ဒရုန်းယာဉ်24ဆင်းနဲ့တိုက်ခိုက်ခဲ့တဲ့အကြောင်းယူကရိန်းဘက်ကပြောပါရယ်မဇိုင်းဒုံးကြီးအလုံးနဲ့ဒရုန်းယာဉ်18ဆင်းကိုပြစ်ချနိုင်ခဲ့တယ်လို့ယူကရိန်းဘက်ကပြောပါရယ်အိုဒါဆာပြည်နယ်ရဲ့အုပ်ချုပ်ရေးမှူးအိုလေးခိုင်ပါကလည်းကောက်နံနေတင်ပို့တဲ့စိုက်ကမ်းမျိုးဖြစ်တဲ့အက်စမေးခရိုင်ကိုရုရှားဘက်ကနေထပ်ပြီးတော့တိုက်ခိုက်လာနိုင်တယ်လို့ပြောပါရယ်ဗီလ်ကိုဗစ်မျိုးရဲ့အများပြည်သူအပန်းဖြေနားနေနေတဲ့နေရာတွေကိုရုရှားဘက်ကပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့လည်းပြောပါရယ်ကာစန်ဒေသမှာတော့ရုရှားဘက်ကတိုက်ခိုက်ခဲ့တဲ့အတွက်လူ၄ဦးထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းဒေသခံအုပ်ချုပ်ရေးမှူးကပြောပါရယ်ဘမ်မော့ဒေသနဲ့တောင်ပိုင်းယူကရိန်းဒေသတွေမှာရုရှားတို့သိမ်းပိုက်ထားတဲ့နယ်မြေတွေကနယ်မြေတချို့ကိုယူကရိန်းဘက်ကပြန်ပြီးတော့သိမ်းယူနိုင်တဲ့အကြောင်းကိုလည်းယူကရိန်းဒုတိယကာကွယ်ရေးဝန်ကြီးဟန်နာမီလာကပြောပါရယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမ်းမီတာ190 kHz 1505ကနေပြီးတော့ထုတ်လင်းပေးနေပါတယ်ခင်ဗျာ
တနင်္လာည VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေရပါရှင်မြန်မာနိုင်ငံမှာကုန်စည်နှုန်းတွေကြီးမြင့်ပြီးငွေကြေးဖောင်းပွားမှုဖြစ်နေတာတွေကိုထိန်းချုပ်ရေးစစ်ကောင်စီဘက်ကတင်းတင်းကြပ်ကြပ်ဆောင်ရွက်နေကြမှာပဲစားအုံးစီအကြီးအကျယ်ပြတ်တောက်နေတဲ့အတွက်ရန်ကုန်မြို့နယ်ရတချို့မှာလူတွေကတန်းစီပြီးဝေနေရတဲ့အကြောင်းနီကီအေရှားသတင်းမှာရေးသားထားပါတယ်။ပြည်ပပို့ကုန်တွေဈေးတက်တာ၊ကြက်ငွေဈေးနှုန်းတွေကျဆင်းနေတာတွေကြောင့်ဈေးကွက်အတွင်းကမောက်ကမဖြစ်ကသက်မှတ်ဈေးနှုန်းတိုင်းမရောင်းနိုင်တော့တဲ့အပြင်လူတစ်ယောက်ကိုစီ90သားနှုန်းနဲ့ရောင်းချပေးနေတဲ့အကြောင်းရန်ကုန်မြို့ကန်တချို့ကပြောပါတယ်။စားသုံးစီပေါက်ဆေးဟာဈေးကွက်ထဲမှာတပိတ်တာကိုတထောင်ကျော်ရှိနေတယ်လို့ပြောဆိုပြီးစစ်ကောင်စီတက်မှတ်ဈေးနဲ့ကွာဟနေတာကြောင့်ဆိုင်တချို့တက်မှတ်ဈေးနဲ့မရောင်းနိုင်တော့ပဲပိတ်ထားရတဲ့အကြောင်းလည်းပြောပါရယ်။ငွေကြေးဖောင်းပွားမှုနဲ့ကုန်စည်နှုန်းကြီးမြင့်မှုထိန်းချုပ်ရေးအရေးယူဆောင်ရွက်တဲ့အနေနဲ့စားသုံးစီအသင်းဥက္ကဋ္ဌဦးစန်းလင်းအပါအဝင်၄ဦးကိုဩဂုတ်လကုန်မှာစစ်ကောင်စီတာဝန်ရှိသူတွေထိန်းသိမ်းခဲ့တယ်လို့လည်းနီကီအေရှားသတင်းမှာရေးသားထားပါရယ်။တစ်ချိန်တည်းမှာပဲနိုင်ငံညောင်းွေလဲလေသူတချို့ကိုလည်းစစ်ကောင်စီတာဝန်ရှိသူတွေကခေါ်ယူစစ်ဆေးတဲ့အကြောင်းသတင်းတွေထွက်ခဲ့ပါဗျ။စီးပွားရေးလုပ်ငန်းရှင်တွေဘက်ကတော့နိုင်ငံညောင်းွေတန်ဖိုးမြင့်တက်တာနဲ့တည်ယူပို့ဆောင်ရေးဈေးတွေကြောင့်စားသုံးစီအမျိုးမျိုးဈေးတွေတက်နေတဲ့အကြောင်းပြောဆိုထားပါဗျ။နိုင်ငံညောင်းွေလဲသူတချို့ကိုဖမ်းဆီးတာပြင်လုပ်ငန်းရှင်တချို့နဲ့စစ်တပ်အရာရှိတချို့ကိုပါခေါ်ယူစစ်ဆေးနေတာတွေကြောင့်စီးပွားရေးမှာအုပ်ချုပ်ရေးမှာပါမတိမငြိမ်ပို့ဖြစ်လာနိုင်တယ်လို့လည်းသုံးသက်သူတွေက VOE ကိုပြောပါဗျ။
ထိုင်ဝမ်ကျွန်းဘက်ကိုတနင်္ဂနွေနေ့မနက်6နာရီကနေပြီးတော့ဒီကနေ့တနင်္လာနေ့6နာရီအထိပြန်တန်းလာတဲ့တရုတ်စစ်လေယာဉ်က103ဆင်းရှိခဲ့ကြောင်းထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒီလိုမျိုးတရုတ်နိုင်ငံရဲ့ဖျက်လို့ဖျက်ဆီးလုပ်ရက်အဖြစ်ရပ်တန့်မှုကိုလည်းဒီကနေ့ပဲတောင်းဆိုလိုက်ပါတယ်။တရုတ်ကွန်မြူနစ်စစ်တပ်ရဲ့အဆက်မပြတ်စီးရဲချင်းချောက်မှုကြောင့်တင်းမာမှုတွေကအလွယ်တကူပေါ်ပေါက်နိုင်ပြီးတော့ဒေသရင်းလုံခြုံရေးအတွက်ပို့ပြီးတော့မှဆိုးတဲ့အခြေအနေကိုဥတီနိုင်တယ်လို့လည်းသတိပေးထားပါတယ်။တရုတ်နဲ့ထိုင်ဝမ်ကြားမှာတရားဝင်သဘောမဟုတ်ပေမဲ့ပိုင်းခြားထားတဲ့ထိုင်ဝမ်ရေလက်ကြားကဂျားခန်နယ်မြေကိုဖျက်ကျော်လာတဲ့တရုတ်လေယာဉ်ကအနည်းဆုံးအဆင်း40လောက်ရှိတယ်လို့လည်းထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒီမိုကရေစီစနစ်နဲ့ကိုယ်ပိုင်အုပ်ချုပ်နေတဲ့ထိုင်ဝမ်ကျွန်းကိုတရုတ်နိုင်ငံဘက်ကလက်အောက်ခံအဖြစ်သဘောထားနေပေမဲ့ထိုင်ဝမ်ကတော့ဒါကိုလက်ခံမထားပါဘူးရှင်။
ဂျ ဂျပန်နဲ့ထိုင်ဝမ်ကျွန်းဒီတရုတ်ရဲ့စီးရေးလေ့ကျင့်မှုတွေတိုးလာတာကြောင့်ဂျပန်အစိုးရရဲ့မူဝါဒတွေမှာလည်းအပြောင်းအလဲတွေပေါ်ပေါက်နေပါတယ်။ပြီးခဲ့တဲ့သတင်းတစ်ပတ်ကပဲဂျပန်ဟာကာကွယ်ရေးအတွက်အရေးပါတဲ့ဝန်ထမ်းနှစ်ဦးကိုခန့်အပ်ခဲ့ပါတယ်။လေးလာသုံးသက်သူတွေကတော့ဒါဟာထိုင်ဝမ်အရေးမှာဂျပန်ရဲ့အလေးထားမှုတိုးလာတဲ့အခြေအနေကိုထင်ရှားနေတယ်လို့ယူဆနေကြပါတယ်။တရုတ်ကထိုင်ဝမ်နီးမှာရန်စတဲ့လှုပ်ရှားမှုတွေအများကြီးလှုပ်ထားတဲ့အတွက်ဂျပန်ကဒါတွေကိုအကြီးအကျယ်စိုးရိမ်နေတယ်လို့ဂျပန်နိုင်ငံရှိပြည်ပဆိုင်ရာခရီးရန်တက္ကသိုလ်မှဒေသဆိုင်ရာလုံခြုံရေးကြွမ်းကျင်သူစတီဖန်နေဂေးက VOE ကိုပြောထားပါတယ်။ဂျပန်ကကာကွယ်ရေးနဲ့ဆက်နွယ်တဲ့နေရာတွေမှာထိုင်ဝမ်ကိုလိုလားတဲ့သူတွေကိုခန့်လိုက်ခြင်းကထိုင်ဝမ်ရေလက်ကြားတစ်လျှောက်မှာငင်းချင်းရေးနဲ့တည်ငြိမ်ရေးကိုဦးစားပေးလှုပ်ဆောင်ဖို့အချက်ပြလိုက်တာပဲလို့လည်းသုံးသပ်ကြပါတယ်။ဂျပန်ဘာသာနဲ့ဆန်ကကူလို့ခေါ်တဲ့အငင်းပွားကျွန်းတွေအနီးဂျပန်ရေပိုင်နဲ့အတွင်းကိုလည်းတရုတ်သင်းမော်လေးစင်ကဝင်ရောက်ခဲ့လို့ဂျပန်ကမ်းခြေဆောင်တပ်ဖွဲ့ကဒီလ15ရက်နေ့မှာပြောပါတယ်။အဆိုပါကျူးကျော်မှုဟာဩဂုတ်လ23ရက်နောက်ပိုင်းပထမဆုံးဖြစ်ပြီးဒီနှစ်ထဲမှာ23ကြိမ်မြောက်တရုတ်ရဲ့ကျူးကျော်မှုဖြစ်တယ်လို့ဂျပန်ရုပ်သံ NHK ကဖော်ပြခဲ့ပါတယ်ရှင်။
လီဗျားနိုင်ငံရဲ့အရှေ့ပိုင်းဒမ်မပ်ဒေသမှာတော့ပြီးခဲ့တဲ့သတင်းတစ်ပတ်ကျော်တနင်္ဂနွေနေ့ကရေကာတာနှစ်ခုကျိုးပေါက်ခဲ့ပါတယ်။ဒီလိုမျိုးရေကာတာနှစ်ခုကျိုးပေါက်ခဲ့ရာကနေရေကြီးရေလျှံမှုဖြစ်တာကြောင့်လူပေါင်း11,300လောက်သေဆုံးခဲ့ပြီးတော့သတင်းတစ်ပတ်ကျော်ကြာတဲ့အထိထောင်နဲ့ချီပြီးတော့ပျောက်ဆုံးနေတဲ့သူတွေကိုအရေးပေါ်ကူညီကယ်ဆယ်ရေးလုပ်သားတွေကအပူတပြင်းရှာဖွေနေကြပါတယ်။သတင်းတစ်ပတ်ကျော်တနင်္ဂနွေနေ့မနက်အစောပိုင်းမြေထဲပင်လယ်မုန်တိုင်းဒန်နီယယ်ကြောင့်ရေကာတာနှစ်ခုပြိုကျကျိုးပေါက်ပြီးတော့ဓမ္မမြို့ရေလွှမ်းမှုခံခဲ့ရတာဖြစ်ပါတယ်။နောက်ထပ်လူ1000လောက်ကလည်းပျောက်ဆုံးနေပြီးတော့သေဆုံးနိုင်ခြေရှိတယ်လို့လည်းအကူအညီပေးရေးအဖွဲ့တွေကပြောပါတယ်။ Greece, Turkey, Egypt နဲ့တခြားနိုင်ငံတွေကကူညီကယ်ဆယ်ရေးလုပ်သားတွေလည်းလာပြီးတော့မှကူညီရှာဖွေကယ်ဆယ်ရေးတွေလှုပ်ဆောင်ပေးနေပါတယ်။ရေဘေးတင်းတဲ့ဒုက္ခသည်တွေကိုအနီးအနားမှာရှိတဲ့ဘန်ဂဇီနဲ့တွန်ဘတ်မြို့မှာရှိတဲ့ဒေသခံတွေကနေရာချထားပေးဖို့ကမ်းလှမ်းကြသလိုစေတနာဝန်ထမ်းတွေကလည်းအပြက်စီးပုံတွေရဲ့အောက်မှာပျောက်ဆုံးနေတဲ့သူတွေကိုအပူတပြင်းကူညီရှာဖွေပေးနေကြပါတယ်။တစ်ချိန်တည်းမှာပဲမနေ့တုန်းကဘန်ဂဇီနဲ့ဒါနတ်မြို့သားမှာရှိတဲ့ဂရီကယ်ဆယ်ရေးလုပ်သား19ဦးလိုက်ပါလာတဲ့ဘတ်ကားတစင်းနဲ့လေပြားနိုင်ငံသား9ဦးပါလာတဲ့ကားတစင်းတိုက်မိခဲ့တာကြောင့်မို့လို့ဂရီကယ်ဆယ်ရေးလုပ်သား4ဦးနဲ့လေပြားနိုင်ငံသား3ဦးအသက်ဆုံးခဲ့ရကြောင်းကိုလည်းလီဗျားကျန်းမာရေးဝန်ကြီးကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။နောက်ထပ်ဂရိကယ်ဆယ်ရေးလုပ်သား9ယောက်ကစိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့လည်းပြောပါတယ်။ဂရိနိုင်ငံသားရေးဌာနကထုတ်ပြန်ချက်မှာတော့ဂရိကယ်ဆယ်ရေးလုပ်သား3ယောက်သေဆုံးတယ်လို့ဖော်ပြပါတယ်။ဒီလိုမျိုးသေဆုံးမှုကွဲလဲချက်တွေနဲ့ပတ်သက်လို့တော့ AP သတင်းဌာနအနေနဲ့အတိမပြုနိုင်သေးဘူးလို့ပြောပါတယ်ရှင်။ထိပ်တန်းရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့သတင်းပေးပို့ချက်တွေကိုစက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့တရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ဘက်မှာတိုက်ပွဲပြင်းထန်နေတဲ့အခြေအနေနောက်ဆုံးရသတင်းကိုတင်ပြပေးကြပါမယ်။တရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့အတွင်းမှာစစ်ကောင်စီတပ်နဲ့ TLN လေးလို့ခေါ်တဲ့တအောင်းတပ်မတော်ကြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်။ဒီကနေ့မှလည်းတနေကုန်နီးပါးလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်နေတယ်လို့မူဆယ်ဒေသခံတွေကပြောပါတယ်။ TLN လေးဘက်ကတော့မနေ့တနင်္ဂနွေနေ့ကမူဆယ်နဲ့မိုးကုတ်မြို့အတွင်းမှာတိုက်ပွဲ၃နေရာဖြစ်ပွားခဲ့တယ်ဆိုပြီးတော့သတင်းထုတ်ပြန်ထားပါတယ်။လက်နက်ကိုင်ပဋိပက္ခတွေပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ဘက်ကစစ်ရေးနောက်ဆုံးရအခြေအနေကိုကိုစံကျော်တင်ပြပေးထားပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ဝိန်နှန်းကျေးရွာအနီးမှာစစ်ကောင်စီတပ်နဲ့ TNL အကြတနင်္ဂနွေနေ့မနက်ပိုင်းကတိုက်ပွဲဆက်တင်ခဲ့ပြီးဒီကနေ့မှာတော့ပုံမှုပြင်းထန်လာနေတာပါဒီတိုက်ပွဲဟာမူဆယ်မြို့နယ်ရှစ်မိုင်ခန့်အကွာမှာဖြစ်ပွားနေပြီးလက်နက်ကြီးတန်တွေကြားနေရသလိုတိုက်ပွဲအတွင်းပစ်ခတ်တာတွေကိုလည်းတွေ့မြင်နေရကြောင်းမူဆယ်မြို့ကတူဦးက VOE ကိုခုလိုပြောပါတယ
်ဒီကမီးတွေရောပေါ့နော်အဲ့ဒီမျိုးရောဒီရောဒီနံရောပေါ့နော်အဲ့ဒီအဖြစ်ကမှဖြစ်တာမင်းမျိုးကမင်းနဲ့ကမနာကွဲလောက်ရတာဒီလိုကြည့်တာလေကြာဒီမျိုးရောရှိကွဲရှိနိုင်လောက်ပေါ့နော်အဲ့တန်ဆောင်လို့အဲ၃နိုင်နောက်ပိုင်းကျတော့ဒီစက္ကနာတူလေရောဘုံတန်ဟိုဒီရောဒီအဲစိတ်လာတာပေါ့နော်ဒီပြလိုက်ပြီးတော့ဟိုမျိုးတွေဆက်လာတာအဲအကောင်ဒီမျိုးပေါ်ပေါ်လေးပါပေါ့နော်ဒီတော့အိမ်ပေါ်ကနေကြည့်တော့ရန်ကြီးလာတော့
ဝိန်နန်ရွာဘက်ကိုစစ်ကောင်စီတပ်တွေကပြီးခဲ့တဲ့2ရက်လောက်ကတည်းကစစ်ရင်တန်းတွေတက်သွားတာရှိကြောင်းနဲ့လက်ရှိမှာစစ်ရင်အားတွေထပ်မံဖြစ်တင်းနေကြောင်းပြောပါတယ်။ဆယ်လန်ရွာကဒေသခံတူကအရင်ကတိုက်ပွဲဖြစ်ပွားခဲ့တဲ့လွှိုင်းတင်းမိန်ဘက်ကိုလည်းလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိကြောင်းအခြားဒေသခံတူကပြောပါတယ
်။လက်နက်ကြီးကတော့ဒေါ်တဲ့ဘက်ခုလာကတော့တင်းမိန်ဟိုဘက်အရှိကချမ်းပေါ့။ဆက်ပခခုနာတော့လက်နက်ကြီးတော့မင်းတွေတော့ကြားတယ်။လက်နက်ကြီးကတော့ဒီမွန်းကြမ်းရဒီနေ့မနေ့ကလေးကဆိုတော့ပဲနေဆယ်တော်ရှိရလဲမလို့ဟုတ်လားဒီမိုးတော့တခါလေးနဲ့စတုံးချက်ပေါ့အဲလက်လက်ကြီးနဲ့ထုတ်လာတာသိတယ်မနေ့ကလည်းပြပါတယ်မနေ့ကလည်းပြတယ် မနေ့ကဒီလောက်မများဘူးကိုပေါ့ရရဲ့ဒီဝိနှန်းရရဲ့အတက်ပဲမှာပေါ့
နှစ်ဖက်တက်တွေရဲ့ထိခိုက်မှုနဲ့ဒေတာကန်တွေအခြေအနေကိုတော့တေချာမသိရသေးကြောင်းနဲ့စုံစမ်းနေစေဖြစ်ကြောင်းဒေတာကန်တွေကပြောပါတယ်ဒီလ18ရက်နေ့တနင်္ဂနွေနေ့ကတော့မူဆယ်မြို့နယ်နဲ့မိုးကုံးမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့300တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်ကလက်နက်ခဲယမ်းတွေတင်စီရမိကြောင်း TNN တွေကဒီကနေ့သတင်းထုတ်ပြန်ထားပါတယ်မူဆယ်မြို့နယ်အတွင်းဟိုပေါ့နန်ကက်ရွာဘက်နဲ့မိုးကုံမြို့နယ်အတွင်းမှာတော့ကုန်းဆန်ရွာနဲ့ညောင်ကုန်းရွာအနီးမှာတိုက်ပွဲဖြစ်ခဲ့ကြောင်းမိုးကုံမြို့နယ်မှာတိုက်ပွဲပြင်းထန်ခဲ့ပြီးစစ်ကောင်စီတပ်က၄ကြောင်းက၂ကြိမ်တိုက်ခိုက်ခဲ့ကြောင်းဖော်ပြပါတယ်မိုးကုံမြို့နယ်အတွင်းမှာတော့စက်တင်ဘာလ10ရက်နေ့လောက်ကစတင်ပြီးတိုက်ပွဲတွေပြင်းထန်နေခဲ့တာပါဇူလိုင်လ13ရက်ကနေဒီလ18ရက်နေ့အထိစစ်ကောင်စီတပ်နဲ့ TNL အကြတိုက်ပွဲပေါင်း43ကြိမ်ဖြစ်ပွားခဲ့ကြောင်းလည်းဖော်ပြပါတယ်ဒီကနေ့မူဆယ်မြို့နယ်အတွင်းတိုက်ပွဲနဲ့ပတ်သက်ပြီး TNL ပြန်ကြားရေးဌာနကမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့တယ်လို့လက်တလောရှမ်းမြောက်ဒေသအတွင်းတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိပါဘူးခင်ဗျာ
ဒါကတော့တရုတ်မြန်မာနယ်စပ်မူဆယ်မြို့ဘက်မှာစစ်ကောင်စီတပ်တွေနဲ့ TNL လို့ခေါ်တဲ့တအောင်းတပ်တွေကြားမှာတိုက်ပွဲတွေပြင်းထန်နေပြီးတော့မူဆယ်မှာတနေကုန်လက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့စစ်ရေးသတင်းကိုကိုစံကျော်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကရင်မျိုးသားစီယုံ KNU ရဲ့တပ်မဟာ3အခြေစိုက်တဲ့မုံမြို့နယ်ထဲမှာစစ်ကောင်စီတပ်နယ်မြေရှင်းလင်းနေတဲ့စစ်ရေးသတင်းကိုတင်ပြပေးကြပါတယ်ကရင်မျိုးသားစီယုံ KNU ရဲ့တပ်မဟာ3အခြေစိုက်ပြီးတော့လှုပ်ရှားနေတဲ့ပဲခူးတိုင်းညောင်လေးပင်ခရိုင်မုံမြို့နယ်မှာစစ်ကောင်စီတပ်ကဝင်ရောက်ပြီးတော့အနေမြေရှင်းလင်းနေပါတယ်ဒီလိုမျိုးစစ်တပ်ကအနေမြေရှင်းလင်းနေတဲ့အတွက်ဒေသခံပြည်သူထောင်နဲ့ချီပြီးတော့ဘေးလွရာကိုထွက်ပြေးတင်းရှောင်နေကြရပါတယ်စစ်ကောင်စီတပ်ရဲ့အနေမြေရှင်းလင်းတဲ့စစ်စင်ရေးတွေထဲမှာကျေးရွာတွေကနေအိမ်တွေမီးရှို့ခံရတာဖမ်းဆီးခံထားရတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်သတင်းပြေဆောင်ကို VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။ပြည်ရင်မျိုးသားစီယုံတက်မာ3ထိတ်ချုပ်နယ်မြေညောင်လေးပင်ခရိုင်မုံမြို့နယ်ကကြေးရွာတွေထဲကိုစစ်ကောင်စီတပ်တွေကတက်ဆွဲနေရယူတာလူတွေကိုဖမ်းဆီးတာအိမ်တွေကိုမီးရှို့တာတွေလုပ်နေတဲ့အတွက်ဒေသခံတွေထွက်ပြေးနေရကြောင်းမထွေစုပ်ကြေးရွာကဒီရက်ပိုင်းတွင်ရွာသား3ဦးကိုဖမ်းဆီးသွားခဲ့ပြီးအိမ်တွေကိုမီးရှို့သွားခဲ့ကြောင်းဒေသခံတွေထောင်ကနန်းလောက်ထွက်ပြေးနေရတယ်လို့လည်းဒေသခံတဦးကပြောပြပါတယ်
ဒီမုံကျူနေပေါ့ငါထွေစုပ်ကြည့်ပါပေါ့အဲ့ငါထွေစုပ်ကြည့်ရတယ်ဟုတ်စစ်ကြဲစစ်ကြောင်ဆိုးဝင်လာပြီးတော့ဟုတ်ကဲ့မုံနဲ့ကြောက်ကြည့်နေလမ်းမပေါ်မှာဒီငါထွေစုပ်ကြည့်ရဆိုပါအဲ့လမ်းမပေးပြန်မှာအိမ်ဒီအိမ်စစ်နယ်လို့မိရှုပ်သွားတာပါအဲ့ဟာရွာထဲမှာလူအိမ်ရွာထဲမှာရှေ့ရောက်ရှိသေးတာပေါ့စစ်ကြောင်ဝင်လာဆိုတာနဲ့ကျန်တဲ့စစ်ရဲရှေ့ရောက်ပါထွက်သေးတာပေါ့အဲ့ရွာထဲမှာကျန်တဲ့ရှေ့ဦးကထွက်သေးတော့၃ဦးကစစ်ကြဲမိသွားတယ်မှာအဲ့၃ဦးပဲပန်းသွားတာပေါ့အိမ်စစ်နယ်လုံးကသူမိရှုပ်သွားတာပေါ့တောက်ချောင်းကျော်ကျန်တာထွက်သေးပါမှာအခုတောက်ချောင်းကျော်ကအကုန်ထွက်ပြေးပြီးတော့သူလောက်အောင်တိမ်းဆောင်သွားတာပေါ့။ရန်နဲ့မိုးဝဲအိမ်ရွာတော့အမေကရေပင်းအန်တရရဲ့ကြုံနေတော့သူရောက်တရာကျော်ကိုအဲကန်းနတ်ဖူးမှတင်ကိုအခုသွားမရသေးသွားမရနဲ့အဲကျွန်တော်တို့ချောင်းပေးနှမတယ်ကိုရေပင်းအန်တရရဲ့ကြုံနေရ။သူတို့ကရွာထဲဝင်လာနဲ့မီးရှို့ပြီးတင်းနဲ့သူကဖမ်းပြီးတော့အဆက်ပြောက်သွားရရှိတာပေါ့။သူတို့ဘာမှမနေရဘူးလေစစ်သားလာရဆိုရင်ကျွန်တော်ရွာတွေကအကုန်ထွက်ပြေးရတာပဲ
။ဖမ်းဆီးခံရသူတွေဟာအမျိုးသမီးတွေဖြစ်ကြပြီးအသက်60အရွယ်နော်ဒိုဂေအသက်50အရွယ်နော်ဒိုင်ယီဆိုအသက်30အရွယ်မမြတန်းစိန်တို့ဖြစ်ကြတယ်လို့လည်းဆိုပါရယ်စက်တင်ဘာလ15ရက်နေ့တုန်းကလည်းရေလဲကရင်ရွာနဲ့ရေလဲဗမာရွာဆိုတဲ့နေရာကလူတွေလည်းသူတို့ရွာနီးမှာစစ်တပ်ကစခန်းချထားပြီးလက်နက်ကြီးတွေနဲ့ပစ်နေတာကြောင့်ဘေးလွရာကိုထွက်ပြေးနေရတယ်လို့လည်းပြောပါရယ
်အခုလက်နက်ကြီးကြတော့အမအရင်တော့ကျွန်တော်ဒီမက်တလင်ကြီးရွာတို့စင်ပလက်ကြီးရွာတို့မှာတော့အဲ့မှာတော့ဒီနဲ့လက်ပစ်တာကိုလက်နက်ကြီးတော့ခဏခဏပစ်နေရတယ်အခုလောဆယ်တော့သူတို့ကြီးရွာနဲ့ဒီမြက်ရဲကြီးကမှသူတို့ဆက်ဆွဲကြတော့အဲ့15ရက်နေ့ရတယ်ရေလဲကရင်ရွာနဲ့ရေလဲပမာရွာအင်ဂျီ190နှလုံးပေါ့လူကြီးက1500ကျော်ပေါ့သက်ပေးလို့ရောက်ထွက်ပြေးပြီးတော့ရှောင်နေရတာပေါ့
ကရင်ပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်တွေတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီး KNU ထိန်းချုပ်ရာနယ်မြေတွေထဲကဒေသခံ6သိန်းကျော်ဟာစစ်ဘေးရှောင်နေရတယ်လို့လည်းကရင်လူ့အခွင့်အရေးအဖွဲ့အစည်းတွေကပြောကြားပါတယ်ရှင်
ဒါကတော့ကရင်မျိုးသားစီယုံ KNU ရဲ့တပ်မဟာ3အခြေစိုက်လှုပ်ရှားနေတဲ့မုံမြို့နယ်ဘက်မှာစစ်ကောင်စီဘက်ကနေမြေရှင်းလင်းနေတဲ့အခြေအနေကိုမအေးအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တရုတ်မြန်မာနယ်စပ်မှာဒီတရုတ်လျှက်စစ်ကားတွေအများအပြားတင်သွင်းလာနိုင်တဲ့အခြေအနေသတင်းကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်မူဆယ်ကုံသွဲရဲစုံကနေတရုတ်လျှက်စစ်ကားတွေအများအပြားဝင်လာဖို့အလားအလာရှိနေတယ်လို့စီးပွားရေးအတိုင်းဝိုင်းကခန့်မှန်းနေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဥရောပဘက်ကတရုတ်ကကားထုတ်လုပ်မှုတွေကိုစုံစမ်းဖို့ကြီးညာချက်ကြောင့်တရုတ်လျှက်စစ်ကားလုပ်ငန်းတွေအပေါ်မှာမေးခွန်းထုတ်ခံနေရချိန်မှာပဲအခုလိုမျိုးမြန်မာနိုင်ငံကိုတရုတ်လျှက်စစ်ကားတွေအများအပြားဝင်လာနိုင်ခြင်းအပေါ်မှာလုပ်ငန်းရှင်တွေရဲ့သုံးသပ်ချက်အမြင်တွေကိုစူးစီးပြီးတော့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုဝင်းခန့်ပေါင်းပြောပြပေးပါမယ်ရှင်
တရုတ်နိုင်ငံထုတ် EV လျှက်စစ်ကားတွေနှစ်နိုင်ငံနယ်စပ်ကနေမြန်မာဘက်ကိုဝင်ရောက်လာနေပြီးမကြာခင်မှာလည်းအများပြားဝင်ရောက်လာနိုင်ခြေရှိတယ်လို့ကားဝယ်ရောင်းလုပ်ငန်းရှင်တွေနဲ့နယ်စပ်ကုန်သွယ်ရေးလုပ်ငန်းရှင်တွေကပြောပါရယ်မူဆယ်၁၅မိုင်ကုန်သွယ်ရေးဇုံကနေတရက်ကိုတရုတ်လျှက်စစ်ကားအစီးရေ20နဲ့30ကျောင်းဝင်ရောက်နေတယ်လို့မူဆယ်ရလုပ်ငန်းရှင်တို့က VOA ကိုပြောပါရယ်လျှက်စစ်ကားတင်သွင်းခွင့်ရထားတဲ့မြန်မာလုပ်ငန်းရှင်တို့မကြသေးခင်ကတရုတ်လျှက်စစ်ကားရောင်းချတဲ့ကိုယ်စားလှယ်တွေနဲ့သဘောတူမှုတွေရခဲ့ကြအောင်ကားအယောင်ပြကန်းဖွင့်လှစ်ထားတဲ့လုပ်ငန်းရှင်တို့ကအခုလိုပြောပါရယ
်အဲဟိုလက်ရှိဟိုမူဆယ်တို့15မိုင်ကြီးတို့မှာလည်းအမကစီတီးခဲ့တဲ့ဒီဘက်လောက်ရင်လောက်ထဲကနေပြီးတော့ဝင်လာမစဲစဲပေါ့တော့တဲတဲတဲပုံစံမျိုးကြီးကျွန်တော်တို့ကားကြီးစီးကားတင်တဲ့ကားတွေနဲ့တက်လာတော့သိရှိရပါလက်ရှိပေါ့နော်ဒါဟိုဘက်နိုင်ငံမှာကျတော့ဘယ်လိုမျိုးရှိလဲဒါပေမဲ့ပြည်ကြတဲ့ပြည်ငယ်ချင်းရအောင်လို့ပြောခုနိုင်ငံကို EV ဒါဖို့ပြောတော့တော်တော်လေးညားတယ်ပေါ့နော်ဆိုတော့ဒီဘက်ကနေပြန်ကြည့်မယ်ဆိုရင်ပြီးခဲ့တဲ့နှစ်လကျော်လောက်ကပေါ့ကျွန်တော်တို့ရဲ့မြန်မာပြည်ဘက်ကတကယ်ထူးချမ်းပြီးကားရှိုးတော့ပုံကူတွေပေါ့နော်ဒီမှာရှိဘူးဆယ်ဦးကျော်ကျော်ရှိတဲ့ပုံကူတွေကတရုတ်ပြည်ကိုသွားပြီးတော့ဒီ agreement ဖြစ်တာလည်းဒီသက်ဆိုင်ရမ်းနေတယ်ပေါ့ဗျာဒီသဘောတူညီချက်တွေကိုသူတို့ကိုယ်တိုင်ရယူသွားခဲ့တာရှိတယ
်အခုဆိုရင်လျှက်စစ်ကားကလွဲပြီးပြည်ပကနေတခြားကားအမျိုးအစားတွေတင်သွင်းခွင့်မရပါဘူးတနည်းစမ်းသပ်ကာလအနေနဲ့တရုတ်နိုင်ငံလုံးလျှက်စစ်ကားတွေကိုအခုနှစ်ဇန်နဝါရီလထဲမှာစစ်ကောင်စီကပထမအတုပ်ကိုတင်သွင်းခဲ့ပါတယ်လျှက်စစ်ကားတင်သွင်းသူတွေအတွက်အခု2023နိုဝင်ဘာ2ရက်နေ့ကစပြီး2024မတ်လ31ရက်အထိတင်သွင်းကုန်ကိုပယ်ဖျက်ပေးထားပါတယ်။လျှက်စစ်ကားအာသွင်းယုံတွေကိုလည်းစစ်ကောင်စီကတိုးချက်ဆောက်လုပ်နေပါတယ်။ဒါပေမဲ့လျှက်စစ်မြို့မှန်တဲ့နိုင်ငံဖြစ်လို့အလုံးမဖြစ်နိုင်ဘူးလို့တချို့ကဝေဖန်နေကြပါတယ
်။တခြားမူဝါဒနဲ့ဘာမှလည်းပြင်ဆင်မရှိပဲနဲ့ EV တမျိုးတည်းကိုပဲဖွင့်ပေးထားတဲ့ပုံမှာဒါကတော့ဟုတ်ဟုတ်မဟုတ်ဒီစက်ပစ္စည်းဆိုတာဒီကားဆိုတဲ့အရာကဒီနေ့မြတ်ပျက်စီးတာရှိမယ်ဆုံးဆုံးတာရှိမယ်ဟုတ်လားဟိုရေတိုင်းမှုကြောင့်ဟုတ်လားအုံလေးပေါ့ဒီလိုမျိုးအစားထိုးရတာရှိမယ်အဲ့ဒါတွေကြောင့်ဒီကားတွေကနောက်တစ်ချိန်မှာနောက်တဲ့90ဆင်းရဲဆိုတော့ဒါ EV တွေကြီးပဲကားပေါ်မှာကားဆင့်သွားမဲ့သဘောကတော့ဒါအကံမှုချပဲလေဒါမှန်ပဲ
လက်ရှိမှာတော့ဂျပန်နိုင်ငံထုတ်ကားအဟောင်းဈေးကပြီးခဲ့တဲ့လကထက်ကျနေပါတယ်ဂျပန်ထုတ်လျှက်စစ်ကားတွေကတော့မျိုးစားပေါ်မူတည်ပြီးတိန်းထောင်နဲ့ချီရှိနေပါတယ်တရုတ်နယ်စပ်ကဝင်လာမဲ့လျှက်စစ်ကားတွေကတော့ဒီဈေးထက်အများကြီးတက်တာနေတာပါဈေးပေါ်မူတည်ပြီးဝယ်သူတွေရဲ့ဆန္ဒလည်းပြောင်းလဲသွားနိုင်တယ်လို့ရန်ကုန်မြို့ကကားရောင်းဝယ်လုပ်ငန်းရှင်တို့က VOA ကိုပြောပါတယ
်သူနယ်စပ်ကဝင်လာညာနဲ့200နာရီဝင်လာပြောနေကြ TV ဝင်လာကျွန်တော်ဒီဘက်မှာဝယ်မရှိသလောက်ပြောကျွန်တော်ကအဆုံးနဲ့လို့ညာဟိုဘယ်လိုပြောမှမသိဘူးလေမှာပိုရဲဂျပန်ကားရောင်းရင်လိုရတာကြီးပြောတယ်ပြမှာတော့အမှန်တော့ကျွန်တော်မြန်မာနိုင်ငံအပြင်ဖွင့်ကြည့်လိုက်တာနဲ့ဟိုဘန်ကောက်ဆင်ဆဲဘူးပါငါတော့တိုးတက်တဲ့နိုင်ငံကအပေါ်အီးပြီးမှမဖြစ်ပြီးတဲ့နှစ်ပတ်ကတော့ဟိုတေယုတ်အိုင်စကရင်လေးတွေကအဲ400ကျော်နဲ့ပြည်တယ်450 480 500လို့သူ့ဂရိတ်ပေါ်မှာဒီလိုတော့ပြည်တယ်အဲ့ဒီကတော့သူကပြေးရတာဒီသက်သာလေကောင်းလို့ဆိုတော့ပြီးကြမှာ
တေယုတ်နိုင်ငံထုတ်လျှက်စစ်ကားတွေမြန်မာနိုင်ငံနဲ့လုံရင်းနဲ့ဝင်ရောက်လာဖို့ခံမှန်းနေချိန်မှာပဲနိုင်ငံတကာဈေးကွက်မှာတော့အငင်းပွားစရာတွေပေါ်ပေါက်နေပါတယ်တရုတ်နိုင်ငံကထုတ်လုပ်တဲ့လျှက်စစ်ကားတွေနဲ့ပတ်သက်လို့ဥရောပကော်မရှင်ကစုံစမ်းစစ်ဆေးမယ့်အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကြေညာခဲ့ပြီးတဲ့နောက်တရုတ်နိုင်ငံရဲ့လျှက်စစ်ကားထုတ်လုပ်တဲ့အစုရှယ်ယာဈေးကွက်လည်းကျဆင်းခဲ့တာပါအစိုးရရဲ့ထောက်ပံ့ငွေအမြောက်များရတာကြောင့်တရုတ်နိုင်ငံဟာလျှက်စစ်ကားတွေကိုဈေးပေါပေါနဲ့ထုတ်လုပ်ပြီးကမ္ဘာဈေးကွက်ကိုလွှမ်းမိုးနိုင်ဖို့ကြိုးပမ်းနေတဲ့ဆိုတဲ့ဆွဆွဲချက်အပေါ်ဥရောပကော်မရှင်ကစုံစမ်းဖို့ကြေညာခဲ့တာဖြစ်ပါတယ်
ဒါကတော့မူဆယ်ကုံသွေးရေးဆောင်ကနေတရုတ်လျှက်စစ်ကားတွေအများအပြားတင်သွင်းလာနိုင်ခြင်းသတင်းကိုကိုဝင်းခန့်မောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းနိုင်ငံဘက်မှာအခြေခံလိုအပ်ကလာစားတွေတိုးပင်းနေပေမဲ့ရွှေပြောင်းအလုသမားတွေအတွက်အစီအစဉ်မရှိသေးတဲ့အခြေအနေကိုတင်ပြပေးချင်ပါတယ်။ထိုင်းနိုင်ငံမှာအခြေခံလိုအပ်ကလာတာကိုအနည်းဆုံးဘတ်400အထိတိုးပေးဖို့ပြီးခဲ့တဲ့တောက်ကြနေ့ကအလုသမားဝန်ကြီးကပြောဆိုလိုက်ပေမဲ့ဒီလိုမျိုးတိုးပေးလိုက်တာကထိုင်းနိုင်ငံသားအလုသမားတွေအတွက်ပဲဖြစ်ပါတယ်။မြန်မာပါဝင်အင်းကြီးချင်းနိုင်ငံတွေကလာပြီးတော့မှထိုင်းနိုင်ငံထဲမှာအလုလုကိုင်းနေကြတဲ့ရွှေပြောင်းအလုသမားတွေအတွက်တော့မပါပါဘူးဒီအတွက်မြန်မာရွှေပြောင်းအလုသမားတွေဟာထိုင်းလုံသားတွေနဲ့တူညီတဲ့အလုပ်တွေကိုပဲလုပ်ကိုင်းနေရတာကြောင့်တူညီတဲ့လစာရသင့်ပါတယ်ဆိုပြီးသုံးသပ်မှုရှိပါတယ်ဒီအကြောင်းအပြည့်အစုံမညွညွလင်းတင်ပြထားပါတယ်
ထိုင်းညွန်မောင်အစိုးရတည်ရဲ့ဝင်ကြီးချုပ်ဆရထားသာဝိစင်ကတနှစ်အနည်းဆုံးလောက်အားကားကိုဒီနှစ်ကုန်မှာဘတ်400အထိတိုးပေးဖို့ပြောခဲ့တဲ့နောက်ပိုင်းအလုတ္တမဝင်ကြီးဖိဖတ်ရက်ချက်ကစ်ဘရာကန်ကလာမယ့်နိုဝင်ဘာလကစပြီးထိုင်းအလုတ္တမတွေကိုလစာတိုးပေးမယ်လို့ပြောလိုက်ပါတယ် ဒါပေမဲ့လည်းဒီတစ်နှစ်အနေဆုံးလို့အားကားကထိုင်းအလုပ်သမားတွေအတွက်ပဲအကျုံးဝင်တယ်လို့ဆိုပါတယ်။ဒါကြောင့်မြန်မာအပါအဝင်ရွှေပြောင်းအလုပ်သမားတွေကတော့လုပ်ငန်းတူတူလုပ်ကိုင်ကြရတဲ့အတွက်လောက်ခလာစာကိုလည်းညီညွတ်ညီမျှရချင်တယ်လို့ပြောဆိုကြပါတယ
်။လာစာဘယ်လိုပြောမလဲ။လာစာတူပေးစေချင်ဟုတ်တယ်။အခန်းကားပေးရတယ်ပြီးလို့ရှိရင်ပန်းရောက်ကတ်လို့ရတယ်ဘတ်လောက်ရတယ်ဆိုတော့သမီးတို့အတွက်အဆင်မပြေဘူး။အဲ့ဒါလောက်ရတယ်လည်းအတူတူပဲဆိုတော့ဒိုင်းတယ်လည်းတူတူပဲအဲ့ဒါလောက်ရတယ်ဆိုတော့လာစာလည်းအတူတူရစေချင်တယ်။တူတူပဲတိုးပေးစေချင်တယ်မြန်မာပြည်သားအားလုံးအတွက်ပေါ့နော်။
ကျွန်တော်တို့လည်းပဲအကုန်လုံးနဲ့အတူတူဓာတ်နှုတ်ခွင့်ရရကြတယ်။ကျွန်တော်မြန်မာတွေလည်းပဲအခုဆိုရင်ဟိုဒုက္ခတွေမျိုးမျိုးနဲ့ခင်ဗျားနိုင်ငံမှာလာပြီးတော့လုံနေရဖြစ်တဲ့အတွက်သူတို့400ရသလိုကျွန်တော်တို့ဗမာတွေလည်းပဲ400ရကြတယ်။နောက်ပြီးကျွန်တော်တို့မှာကုန်ကျစရိတ်တွေများတယ်။နောက်ပြီးအခုဆိုရင်ဘတ်တင်တဲ့လူရှိမယ်။နောက်ပြီးကျန်းမာရေးအတွက်ကုန်ကျတဲ့လူရှိမယ်။ပင်ကိုတဲ့နေဖို့ထိုင်ဖို့နောက်ပြီးသွားကလာကပေါ့နော်။ဟိုတွေလည်းဓာတ်နှုတ်ခွင့်ရအဲ့လိုမျိုးလိုချင်တယ်ခင်ဗျာ
။ဒါပြင်အခြေခံလောက်ခလာစာတွေတိုးပြလိုက်တာကြောင့်ကုံစင်းနှုံတွေတက်လာနိုင်ပြီးသူတို့လိုရွှေပြောင်းအလုပ်သမားတွေအတွေ့ပူပြီးခက်ခဲလာနိုင်တယ်လို့လည်းဆိုပါတယ်
။အော်ကိုယ်ဝင်ဝင်နဲ့ဆိုတော့မမြဘူးပဲပြောပါမယ်နော်။တစ်ဖက်မှာကုံစင်းနှုံကတက်မယ်။အဲကိုယ်တုံးမှုဆွဲဖို့စားဖို့တောက်ဖို့အတွက်မလုံလောက်တာတွေဖြစ်လာနိုင်တဲ့အတွက်အဲကြောင့်မလို့ပူပြီးတော့လာစာတွေတိုးပြစေချင်တယ်ပေါ့နော်နေစားကန်း
ထိုင်းအလုပ်သမားဝင်ကြီးဟာစက်မှုလုပ်ငန်းရှင်ကြီးတွေနဲ့ဆွေးနွေးခဲ့ရင်လုံအားကတိုးပေးဖို့ရောထုတ်ကုန်တိုးမြင့်မှုကိုပါညှိနှိုင်းခဲ့ကြတယ်လို့သတင်းတွေကဆိုပါတယ်။တနည်းအနေဆုံးလုံအားကတိုးလိုက်တာကြောင့်အသေးစားနဲ့အလတ်စားပုဂ္ဂလိကလုပ်ငန်းရှင်တွေအပေါ်မထိခိုက်ရအောင်သက်ဆိုင်သူတွေနဲ့ညှိနှိုင်းပေးသွားမယ်လို့တော့ပြောပါတယ်။ဒါပေမဲ့လည်းကိုဗစ်အလွန်စီးပွားရေးပုံမှန်ပြန်လည်ပတ်နိုင်အောင်ရုန်းကန်နေရတဲ့မြန်မာလုပ်ငန်းရှင်တွေအပါအဝင်ထိုင်းနိုင်ငံမှာရှိတဲ့လုပ်ငန်းရှင်တွေကတော့ဒီအပေါ်မှာအဆင်ပြေပါမလား?ဆိုတဲ့စိုးရိမ်မှုတွေရှိနေပြီးကြုံလာရနိုင်တဲ့အခြေအနေတွေအပေါ်ဖြည့်ရှင်းမှုပြင်ဆင်နေကြရတာပါ။
ဟုတ်ကဲ့ကျွန်တော်တို့ကတော့ဒီဥပဒေအရသူတို့ထွက်လာတိုင်းပေးရမယ်ဆိုကျွန်တော်တို့ပေးရမှာဆိုတော့ပေးတဲ့ခါကျရင်ကျွန်တော်တို့လည်းဝင်ဝင်နဲ့မကိုက်လာတဲ့ခါကျကျွန်တော်ဝန်ထမ်းဆော့တာတို့ဘာလို့ဖြစ်လာနိုင်တယ်လဲ။ဝန်ထမ်းနေတဲ့ဘာဆော့ရမယ်လဲ။ဟုတ်ကဲ့ပုံမှန်ကတော့အခုတည်းကျွန်တော်တို့ကတော့400နီးနီးတော့ပေးနေရတာပေါ့နော်။ဒါပေမဲ့သူကဒီ400ပေးတဲ့အပေါ်မှာဒီလုပ်ငန်းတွေကတော့ထင်သားသလိုမတက်လာလေဘူးခင်ဗျ။စီးပွားရေးရတဲ့ထိုင်းနိုင်ငံစီးပွားရေးအဲ့လောက်ထိမကောင်းလာသေးဘူးပေါ့နော်။မကောင်းလာတဲ့အချိန်မှာတချို့ဆိုရင်တော့တော်တော်လေးတော့နည်းနည်းခိုက်မလို့ထင်တယ်ခင်ဗျ။ဘာလို့လဲဆိုတော့တချို့ဆိုရင်အခုဆို350ပေးတဲ့ဥစ္စာတော့မှသူတို့ကတိတ်ပြီးတော့မကမိသေးဆိုတော့400ထပ်တိုးခဲ့လို့ရှိရင်ကျွန်တော်တို့တယောက်နှစ်ယောက်ခန့်တဲ့သူတို့တော့တိတ်မသိတာခင်ဗျ။ဒါပေမဲ့အများကြီးခန့်တာလူကြရင်တော့တအားသိတာအောင်ထင်တယ်ခင်ဗျ။ဟုတ်
လုံးလုံးစင်မှာလဲထိုင်းနိုင်ငံမှာလက်ရှိတစ်နှစ်အနေဆုံးလောက်အားကားကို328ဘတ်နဲ့354ဘတ်နှုန်းပေးနေပေမဲ့အိန္ဒိချင်းမြန်မာကမ္ဘောဒီးယားနဲ့လာအိုအလုပ်သမားတွေကတော့ဒီတဲ့ရော့တဲ့လောက်အားကားတွေနဲ့ပဲလုပ်နေရတယ်လို့အများစုကဝေဖန်ကြတာပါ။ထိုင်းကုန်သည်ကြီးတွေကတော့ပုဂ္ဂလိကကဏ္ဍအနေနဲ့စီးပွားရေးတိုးတက်မှုအနေထားအလိုက်တင့်တော်တဲ့အနေဆုံးလောက်အားကားကိုတိုးမြှင့်ပေးနိုင်မှုလက်လျောညှိထွေပြင်ဆင်နိုင်အောင်ထိုင်းအစိုးရဟာစီးပွားရေးဖွံ့ဖြိုးအားကောင်းလာအောင်အရင်ဆုံးအာရုံစိုက်တင်တယ်လို့ဆိုပါတယ်။ဒေသတစ်ခုချင်းအလိုက်လုပ်ငန်းနဲ့ထုတ်ကုန်တွေအရာတစ်နှစ်အနေဆုံးလောက်အားကားတိုးမြှင့်မှုအတွေ့တင့်တော်အောင်ညှိနှိုင်းဆောင်ရွက်ဖို့လိုပြီးအစိုးရပုဂ္ဂလိကလုပ်ငန်းရှင်နဲ့အလုပ်သမားတွေအားလုံးအကျိုးရှိမဲ့ဥပဒေပြဋ္ဌာန်းရင်ဒေသအလိုက်စီးပွားဖွံ့ဖြိုးအောင်လုပ်တင်တယ်လို့အကြံပြုကြတာပါချက်ချင်းလည်းငင်းလောက်အားကားတိုးမြှင့်လိုက်တာဟာလက်ရှိစီးပွားရေးအနေအထားကိုအခက်အခဲဖြစ်စေပြီးအကျိုးမရှိဘူးလို့တော့ပညာရှင်တွေကပြောပါတယ်လက်ရှိမှာစီးပွားရေးလုပ်ငန်းရှင်တွေကလောက်အားကားကိုတိုးမြင့်ပေးရရင်ကုန်ကျစရိတ်နဲ့မကမီလို့လုပ်ငန်းကိုထိန်းထားနိုင်မှာမဟုတ်တဲ့အပြင်ပြဿနာအခက်အခဲအမျိုးစုံနဲ့ရင်ဆိုင်ရတာကိုစစ်တမ်းတွေကဖော်ပြပါဗျ။စရိတ်ကမီအောင်ဝန်ထမ်းလျှော်တာလုပ်ငန်းတွေရပ်တာတွတ်ချိကြိုက်မဲ့နေရာကိုအလုပ်ရွှေ့ပြောင်းတာတွေဖြစ်လာပြီးစီးပွားရေးအနေအထားပေါ်တက်ရောက်တာတွေဖြစ်လာမယ်လို့လည်းရည်ကြပါဗျ။ထိုင်းလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌတာနစ်ဆိုရာကတော့အနိုင်ဆုံးလောက်အားကတိုးမြှင့်ဖို့ဆောင်ရွက်ရင်ဒေသခရိုင်တစ်ခုချင်းစီရဲ့စီးပွားရေးအနေအထားငွေကြေးဖောင်းပွားမှုနှုန်းနဲ့လုပ်ငန်းရှင်တွေကပေးနိုင်တဲ့လောက်အားကားကိုပါထည့်သွင်းစဉ်းစားကြရမှာဖြစ်ပြီး2023ခုနှစ်အတွင်းလောက်အားကားတိုးရာမျိုးကိုမဆောင်ရွက်သင့်ဘူးလို့တော့ပြောပါတယ်ရှင်။ကျမညညလွယ်ပါ
မညညိုလင်းတင်ဆက်ပေးခဲ့တာပါရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လင်းပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင
် VOA American အတန်းရဲ့သတင်းမှန်သတင်းညာတွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ
t.me/bamisviewnews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြည့်ကြပါလေ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2023ခုနှစ်စက်တင်ဘာလ18ရက်တနင်္လာနေ့ညချမ်းမြန်မာဘာသာစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတရက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ည10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေတရက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့အကျန်းဖတ်တိုက်ခိုက်ခံရမှုအခမ်းအနားဆုံးပညာရေးခန္ဓာဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားတဲ့သတင်းနောက်မှတ်စုကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာပညာရေးခန္ဓာတွေမှာတိုက်ခိုက်ခံရမှုကကမ္ဘာဒုတိယအဆင့်မှာရှိနေပါတယ်ပညာရေးခန္ဓာတွေကိုစောင့်ကြည့်နေတဲ့အဖွဲ့အစည်းကထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာတော့2022ခုနှစ်ထဲမှာစာသင်ကျောင်းတွေကိုတိုက်ခိုက်ခံရမှုအများဆုံးစီးရင်ထဲမှာမြန်မာနိုင်ငံပါဝင်ပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုသားညွန်ဦးတင်ပြပေးပါမယ်ရှင်
စာသင်ကျောင်းတွေတိုက်ခိုက်ခံရမှုအများဆုံးသုံးနိုင်ငံစီးရင်ထဲမှာမြန်မာနိုင်ငံလည်းပါဝင်နေပါတယ်ပညာရေးကဏ္ဍကာကွယ်ရေးကမ္ဘာတပ်ပေါင်းစု GCPEA ကဒီနိုင်ငံတကာပညာရေးကာကွယ်ဆောက်ရှောက်မှုနေ့မတိုင်ခင်ထုတ်ပြန်လိုက်တဲ့အစီအစဉ်စာထဲမှာမြန်မာနိုင်ငံအခြေအနေကိုအခုလိုဖော်ပြထားတာပါပြီးခဲ့တဲ့2022ခုနှစ်အတွင်းစာသင်ကျောင်းတွေနဲ့ပညာရေးအဆောက်အအုံတွေပေါ်တိုက်ခိုက်မှုဟာဒီကမ္ဘာလုံးအတိုင်းအတာနဲ့အချိန်ပေါင်း3000ကျော်ရှိခဲ့ပြီးတော့အဆိုးဝါးဆုံးတိုက်ခိုက်ခံရတဲ့အထဲမှာတော့ယူကရိန်းမြန်မာနဲ့ဘကီနာဖာဆိုတို့ပါပြီးတော့တိုက်ခိုက်မှုအားလုံးရဲ့သုံးပုံတစ်ပုံဟာအဲ့ဒီဒေသတွေမှာဖြစ်ခဲ့တဲ့ဆိုပြီးတော့စီကံစာထဲမှာဖော်ပြပါရှိပါတယ်ဒီတိုက်ခိုက်မှုတွေကြောင့်သေဆုံးဒဏ်ရာရရှိတဲ့ကျောင်းသူကျောင်းသားဆရာဆရာမနဲ့ပညာရေးဝန်ထမ်းရေအတွက်ဟာဒီကမ္ဘာလုံးမှာ6900ကျော်ရှိပါတယ်ဒါဟာ2022ခုနှစ်ကထက်18ရာခိုင်နှုန်းတိုးလာတာပါလက်နက်ကိုင်ပြိပခါတွေကြောင့်ကလေးပေါင်း82သန်းကျောင်းပတ်တက်နိုင်မယ်နဲ့ကလေးနဲ့လူငယ်224သန်းဟာပညာရေးဆိုင်ရာအကူအညီတွေလိုအပ်နေတယ်ဆိုပြီးတော့ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူထရက်စ်ကစက်တင်ဘာလ9ရက်နေ့မှာကြောက်တဲ့နိုင်ငံတကာပညာရေးကာကွယ်ဆောက်ရှောက်ရေးနေ့မှာပြောပါတယ်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတံအများဆုံးခံရတဲ့ဒေသတွေတဲကတစ်ခုဖြစ်တဲ့စကိုင်းတိုင်းထဲမှာလည်းကလင်းငယ်တွေဟာအနာသိမ့်ပြီးတဲ့နောက်ပိုင်းအခြေခံခွင့်ရေးတွေဆုံးရှုံးနေပါတယ်သူတို့ရဲ့စာသင်ကျောင်းတွေလက်နက်ကြီးကြီးကြမှန်ထိခိုက်ပျက်စီးခဲ့ရပြီးတော့ပညာသင်ကြားနိုင်ဖို့အခွင့်အရေးမရှိဖြစ်နေကြရတယ်လို့စကိုင်းတိုင်းတွေကစစ်ရှောင်တွေကိုအကူအညီပေးနေသူတူကပြောပါတယ
်အတိအကျတော့အာနာသိန်းလိုက်ကလေးကကျွန်တော်တို့ဒေတာတွေမှာရှိနေတဲ့သူတွေကဒုက္ခရောက်တာပဲလေအတိအကျတော့အထိတ်တိုက်လွယ်ဆုံးဖြစ်တဲ့ကလေးတွေငယ်တွေဒါဒုက္ခတာတော့ကျွန်တော်မြင်ကိုယ်တွေ့ပေါ့ဆိုတော့ကျွန်တော်တို့ဘက်မှာဆိုလို့ချင်းစာသင်ကျောင်းတွေကိုလင်းနေနေဖြစ်တယ်အဲ့လိုပြစ်လို့မှုတာလေကလေးတွေရလောရတယ်ကျောင်းဒီအနာတိတ်ပြီးတဲ့နောက်မှာကြောင်းမနေရဘူးပြီးတော့ပြေးလို့နေရတယ်ဒါအဲစိတ်တန်ရာတွေရတယ်တချို့ဆိုလို့ရှိရင်လိန်နဲ့ပြက်ခံလို့ဘုဘဒေတာတွေမှာဆိုလို့ရှိရင်ကြောင်းတွေပြက်လို့မဟုတ်ကြောင်းတွေပြက်ပြီးတဲ့နောက်မှာဤတချို့ကလေးတွေဆိုလို့ရှိရင်လက်ငယ်တွေထိမှန်လာနေတယ်လက်ငယ်ကြီးထိမှန်ပြီးတော့မသိဆုံးနဲ့ကြလိမ့်ရှိတယ်ပေါ့ဗျာတကယ်တော့လေအဲလုံနေတဲ့သူကစစ်တပ်ကဒါလင်းအကြမ်းဖက်ပြီးတော့မှကျူးလွန်ပြီးတော့မှကလေးတွေပေါ်တယ်မှမဟုတ်ဘူးဒီကလေးတွေဒီတိုင်းနဲ့နေရာတွေမှားတာနဲ့ပြစ်တာမှာအကုန်လုံးရှိသမျှနေရတဲ့အကုန်ပြစ်တာဘယ်သူလဲအကုန်လုံးအကြမ်းဖက်မှုမျိုးစုံကိုလုပ်နေတာဘယ်သူလဲတကယ်စစ်တပ်ကလည်းစစ်ကောင်စီရဲ့အာဏာသိမ်းတဲ့စစ်ကောင်စီကလည်းလုပ်နေတာလေ
အာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းလက်နက်ကိုင်ပြိပခါတွေအတွင်းမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ထိခိုက်ဒဏ်ရာသေဆုံးသူတွေထဲမှာစာသင်ကျောင်းသားကလေးငယ်တွေပါနေတဲ့ပုံမှာနိုင်ငံတကာကလည်းမြန်မာစစ်ကောင်စီကိုဝေဖန်ပစ်တင်နေပါတယ်ကျင်းပြင်းတဲ့ဖပုံခရိုင်မှာလဲအခုလဒုတိယပတ်ထဲမှာစစ်ကောင်စီရဲ့၃ရက်တွင်းလေကြောင်းတက်ခိုက်မှုကနေပြီးတော့စာသင်ကျောင်းတွေပုံထိပ်မှန်ပြီးတော့ကျောင်းသူကျောင်းသား၃ဦးနဲ့ဆရာ၂ဦးသေဆုံးခဲ့ရတယ်လို့ကျင်းအမျိုးသားစီယုံရဲ့ပြောရေးဆိုခွင့်ရှိသူဖတိုကလေးစီကပြောပါတယ
်၆ရက်ခုရက်၈ရက်ပေါ့အဲ၃ရက်ပေါ့နော်ဒီစက်တင်ဘာ6ခု8မှာဖြစ်သွားတာပါဆို၃ရက်တွင်းပေါ့နော်စာကစာရဲ့လေကြောင်းတက်ခိုက်မှုဟာရှစ်ကြိမ်ပြုလုပ်ခဲ့ပြီးတော့အဲမှာကကျောင်းဆရာ၁ယောက်နဲ့ကျောင်းသား၂ယောက်နဲ့အော်ကောင်းပြီဒီတော့ဒီအားလုံးဒီဆောင်တော့တော့ကျွန်တော်ပြပါမယ်အဲ့ဒါလောလောဆယ်စာသင်ကျောင်းရောပြန်ထားပါလေခင်ဗျာ 这个帮超越了那个四比小的那个老师去嘛。
比个人超那三那库内十点马拉十超越你龙啊，是看待你也攻击了我，是这个你不要李江华你带开目标，对首都十点五点嘛，可能也超五百万马嘞。是看待这边有内你也攻击了个，不能去找你三点幺的酷狗，是讲是这个牙龈那三的带开目标嘛。สะเตอูเนี่ยสลีอูจาติซงแกပြီးတော့အဲ့ဒီထဲမှာကလင်းငယ်6ဥပါဝင်တယ်လို့မြန်မာနိုင်ငံဒီလူခွင့်ရဲ့ဖွဲ့စည်းတစ်ခုဖြစ်တဲ့မြန်မာဝစ်နက်စာအစည်းအဝေးထုတ်ပြန်ခဲ့ပါတယ်။လက်နက်ကဲပြစ်ကဖြစ်စီဒီမှာစစ်ကောင်စီဘက်ကလေကြောင်းအသုံးပြုပြီးတော့လက်နက်ကြီးနဲ့ပြစ်ခတ်တာတွေကမြန်မာပြည်အနှံ့မှာကိုကြုံတွေ့နေရတာပါ။ဘကိုးတိုင်းညောင်လေးပင်ခရိုင်တွေကမြို့နယ်တွေမှာစစ်ကောင်စ sekarang si pekak tidak ganuye ni in saat yang jauh ni seorang ni lumiu ni ada ko kau yang jubiro kuka mulai si dia jang yang lebih kian dega kian yu kian ni hubung tapau yang juga biawale.
Lain tak kau muka apa kurang mah, adi mana hutan yang sebab orang nyabi lah, dia bayang orang tertawa nyabi lah. Lain ni yuar itu bola cerita lah, adi jadual sekarang macam mana? Tiga tu soal ni si ni mana? Sejauh mana nyabi lah, kena biawale. Enam bulan mah, jodari mesti elok. Lepas itu, madu itu ingkar yang ada sekarang ni, terus diantar ibu anci mah mesti dulu. Tapi lepas itu, nasib ni macam ni mana?
Di dalam dunia ini mah, lelaki yang cincin, sahur ni buat kawin juga, berkat takai muri sini deh, luar dia kan dia biawale. Takai muri mazu ga, sekarang siya lejang takai muri, lelaki jangan jang pide lu suwale. Dunia ini mesti kahana, pada ini sahur ni bermata takai kahana ni. ปัญญาอีสัตย์เจ้าหนีว่าที่ใครพิสูจน์ได้พิสูจน์นี่ก็สิ่งนี้ว่าเลยอนาคตมีแต่แนวไปสิ่งที่ก้าวล้ำนี่เลยสิ่งอย่างจะมุ่งเน้นเรื่องของการแต่งขันมุ่งดีกว่าหันดาวดูดกุลธรรมก็ดาวน์ชีดรุ่นเนี่ยลูกคนลูกชายดูดีกว่าเลยนั่นก็คือใจโตนี่จ้าว่าเลยอนาคตมีแต่แนวไปปีนเสพเช่นนี้นี่ก็ที่ได้มาคลิกเงินดีกว่าปัญญาเสร็จแล้วติดใจในบทด้วยปัญญาเสียงกุญย์ปีนี้ดูดีกว่าจูบันเกจ้าวิเมสัตย์เจ้าหนีกว่าสิ่งของสิ่งก လည်းကမ္ဘာပံကသတိပေးထားပါရယ်စတဲ့ညောင်းတွေအခုလိုမျိုးပြစ်မှတ်ထားတိုက်ခိုက်ခံရတဲ့အပေါ်မှာကျူးလွန်သူတွေကိုပြစ်တင်ရှုံချမှုတွေရှိနေပေမဲ့လို့လည်းမြန်မာစစ်ကောင်စီဘက်ကတော့ဆက်ပြီးတော့ကျူးလွန်လှုပ်ဆောင်နေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုစီစဉ်ကနေပြီးတော့တင်ဆက်လိုက်ပါရယ်ခင်ဗျာကျွန်တော်သားညိုပ
ါအကြမ်းဖက်တိုက်ခိုက်ခံရမှုအခမ်းအရာဆုံးပညာရေးခန္ဓာဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးခဲ့တဲ့ရန်ကုန်ကသတင်းတောက်မှတ်စုကိုကိုသားညိုတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့တရုတ်စီးပွားရေးနှေးကွေးမှုကနေတက်တာလာပုံရဆိုတဲ့အကြောင်းအရာကိုဆွေးနွေးတင်ဆက်ထားပါတယ်တရုတ်ကဆက်ယုံနေမှာအလုတ်ကင်ကောင်းလာပြီးတော့လက်လီအယောင်းနဲ့အရှိန်ဟုန်နဲ့တက်လာတာကြောင့်ကပ်ဘေးရောဂါကြောင့်အလွန်ကိုထိုင်းမိုင်းနေတဲ့စီးပွားရေးကဖြည်းဖြည်းချင်းပြန်ပြီးတော့ကောင်းမွန်လာနိုင်တယ်လို့ပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းအရေးကြီးတဲ့အင်အားလုပ်ငန်းခန္ဓာမှာတော့ဆက်ပြီးတော့အားနည်းနေပါတယ်။ AB သတင်းဆောင်မကိုအခြေခံပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာမတ်တိန်ကီထိုက်တင်ပြပေးထားပါတယ်။
确形势总体上改善。全国城镇调查失业率整体上趋于下降。
ပထမဆုံးလအတွင်းစားသုံးကုန်လူသုံးကုန်လက်လီအယောင်စုစုပေါင်းဟာအရင်နှစ်ကတည်းက900ခန့်တိုးလာပြီးအချိန်အဟုန်နဲ့ဆက်လက်တိုးနေပါတယ်။ဝန်ဆောင်မှုအသုံးပြုမှုဟာလည်းတည်တည်တသာတိုးလာပြီးစားသုံးမှုဖွံ့ဖြိုးမှုမှာအခိုင်အမာအထောက်အကူဖြစ်စေပါတယ်
။တရုတ်အမျိုးသားစီးရင်အင်ဌာနပြောခွင့်ရဖူလင်းဟွာကပြီးခဲ့တဲ့သတင်းပတ်ကြာသပတင်းတွေကသတင်းထောက်တွေကိုပြောဆိုသွားတာပါ။တရုတ်နိုင်ငံမှာအောက်ကုလအတွင်းစက်ယုံတွေအလို့အကိုင်တွက်လက်လာပြီးလက်လီအယောင်းကလည်းအရှင်ရလာကြောင်းအစိုးရကပြီးခဲ့တဲ့သတင်းပတ်တောက်ချာနေမှာပြောပါတယ်။ဒါကြောင့်လဲစီးပွားရေးတဖြည်းဖြည်းပြန်လဲဥမော့လာနိုင်တယ်လို့ပြောပါတယ်။စားတောက်ဆိုင်တွေနဲ့စတိုးဆိုင်တွေမှာအယောင်းဝယ်တွက်လာပြီးမယ်လို့လဲအရေးကြီးတဲ့အင်ဂျင်မြေကဏ္ဍမှာတော့ဆက်ပြီးတော့အားနည်းနေတာကိုအောက်ကုလစီးရင်စရာတွေမှာဖော်ပြပါတယ်။အင်ယာဈေးကွက်အတွင်းဝယ်လိုအားကျနေတဲ့အချိန်မှာဆောက်လုပ်ရေးလုပ်ငန်းရှင်တွေအနေနဲ့အကျွေးတွေပြန်ဆက်နိုင်ဖို့ရုန်းကန်နေကြရပါတယ်။အင်ဂျင်မြေဈေးကွက်အတွင်းယင်းနှိမ့်မြုပ်နှံမှုဟာဆိုရင်အရင်နှစ်နဲ့နှိုင်းယှဉ်ရင်ဩဂုတ်လအတွင်း 8.8 ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။ဒီနှစ်အစပိုင်းကဆက်လို့ကျသထက်ကျလာနေတာပါ။ဘဏ်တွေရဲ့ဝင်ထွက်ဝင်ပိုးပြနေတာတွေကိုရှော့ချနိုင်ရေးအတွက်ငွေချေးသူအများစုအတွက်လိုအပ်တဲ့ point သတ်မှတ်ချက်ကို ตรงนี้ดัตมาหนึ่งอาญาการนุชชาเจ้าเดียวผู้บังอาปีเกเรจัตตาบรินีนั่งไปมาจีนยาเก็บอะไรคุณลูกชั่วชาไลด์เจ้างูชีบูปูปีโรลูกตัวสีมาพิบาร์เลยสีวายเปลี่ยนเลยอุโมยมาชีกันไขมาซีเนตินเตเนปมาหน้าเนยินดีลุงลามูชีเซยิโรด้วยสังเวดดาพิเตลูเดียวผู้บังอาพิบาร์เลย เศรษฐมาลาสังเกตุการทบทวนสิ่งข้างสามารถปีเกเรนั่งทำนั่งเส้นนักคุณเนี่ยนั่งเชียร์นักคุณเนี่ยโอกาสจวนเลลี่ยาวงาลีจะทำมาเช่ายาไก่นมยินเดลับปีก้ายาวงาเลงาจะทำมาเตยาไก่นมยินเดเขจังพบยาบาร์เดปีเกเรสุไลลาจวนมาโรเลลี่ยาวงาเนี่ยจะทำมางายาไก่นมยินเดเขราบาเตยอมยุตาสิ่งทานาเปียกุยาผู้เลี้ยงหัวกาคุลูเปียบาร์เด
อีสานยังทงชีจงตัวน้าอุ้งอารอลูดูเย่ลูกกันเลยดีเนี่ยละมาพี่บีลุงอันยี่ดีเย่ลูกกันเลยที่พี่เจนตัวละมาพี่บีลูดูเมื่อวันตัวเดียวละลูดูเรียเวียตงเส้นนั้นส่วนเลยตัวเดียวละบีตงเส้นบุเล่บุบีเสียอาทิตย์นั้นลาจีบาร์เลยยังไงกันมาคุณเป็นนายจีกูเสพยันนั่งมุกเทนเชียวเย่จีเจเดมัวร่ารีกูพี่ชอบบีลาบีเมเล่บีเกเรนเนี่ยจวนเวียตงเส้นตัวเรนี่เนี่ยมวยจีตงเส้นมุกูปูบีโรกิวใส่ซีเจลาจาราบะ กองทัพลงมือกันเนี่ยสิ่งเลือดตั้งมาง่ายกันนุ่งผิวลาบีสุไลลาจวนต้องเดตมาคนนี้ยากันนุ่งเนี่ยเอวิลาหน้าไปมีนซูนงเล็บเชื่อไปเลยโอโกลาจวนเจ็บเพียงอภิษฎิกาจารย์ยังเคยนึกตัวแต่ละกับปีสิบวันยี่เปลี่ยนเลยอุโมลานีเดลูมีโอตาสิ่งฐานะพิจารณาการที่เราดีกูพิจารณ์ได้ทับไปเมื่อไหร่นั่งเงินกันสิมาไม่จริงยังบุรีเน่ไม่ยามไม่ตีจามบุรีมีอาพยาชินิเซพิบี
ปีนี้วัยรุ่นอากาศเลยอันนี้เซ็ปชิดได้จ้าสิบวันยี่เปลี่ยนเลยนั่นแหละทายมาชีกันเขาเนี่ยล้วนเซ็ปชิดได้ลูกพี่กูเนี่ยผูกกับพี่บาร์เลยคนที่ชื่อจังเฉียนลีด้าในงานการเข้มงวดเราช่วยเปลี่ยนทำมาเลยก็ว่าจะลองสิบวันยี่เปลี่ยนเลยนั่นแหละทำมือกับอันนี้นี่บาร์เลยจะพัฒนาสังบีโจสิบวันกับเวมูเรก้าดูแลนี่บาร์เลยในงานการสิบวันยี่คนตัวยี่ผมยูมูมาเลยเส้นก็เกิดสังเจมีอาพยาเห็นสายนี้บาร์เลย
เดี๋ยวเยอโกลาจวนลาลาดีกันพี่มันทาร์เทก้ามุจ้าสิบวันยี่ตุ่ดิดนักคอมมินีแคปิตเตอร์อีโคโนมิสก้าจูเลียนอีวานพริชช์ก้าสิ่งข้างซ้ายมาพิสูจน์ทับไปเลยปัญหาสัญญาปั้มผู้มุจ้าเจนิมิโอนันบุกจ้ากันไปเลยสุบิเม่ที่เกะลาลาเข้างาโรซาตงตุต้องส่วนมุขให้มาลาเดเชพเชปีด้าส่วนยี่เอ็นเอาซูเรนี่เน่ต้องส่วนมุมาซีเซมุจอลาเดทบอลูเลตุกะต้องทับไป เดี๋ยวเยสิว่าเยฮาปีเกเรนเนลาดูกาลันเนนั่งเชียนโซลามาส่งแต่เด็ดต้องลาบะด้วยต้องยาดัตมาชี้ยากันนุ่งจีทว่าเก็บไปเลยแต่เป็นเมื่อเซนวายลากันนี่มาลาด้วยเนี่ยดัตมาเนี่ยยากันนุ่งชี้เกยากันนี่จ้าเซนตัวรับบะเนี่ยเซนตัวเต็มหุ่นนุ่งต้องดัตมาเนี่ยยากันนุ่งหาส่วนเซนส่วนเด็ดด้วยอ่ะเนี่ยส่งผู้พิมพ์หุ่นนุ่งจะคุปเชื่อไปเลยเจ้าพี่อาพี่ลุงเฮลูกตาเงาอุมาตะอุกาลุลเมพินเนปี สังเกตุเห็นแต่เนี่ยรับว่าเดี๋ยวเช้าเลยวัยรุ่นสมัยปอมาพีอาร์ทับเชื่อสิบาร์เดย์เอียร์สีก็ลงมาพิมพ์หัวส่วนสาวลูกยินเนี่ยสาวลูกยิบสีรูปยินจะชาร์ตกันนะมีอาบยากูบาเดียวเสบีสีบอยยิบยันเลยนั่นทายเดี๋ยวเย่จูบันเจอปอมาพีอาร์พิเศษสิบาร์เดย์กูเป็นนายดีกูเสบียนปอมาพูดได้เพียร์เดี๋ยวอาณาญาคุณยินเนี่ยปฏิกาลูกเคราเนี่ยจูเบ ปีเกเรนเนตุยจวนสิบวันยี่มาหันทารีพิเศษไปเลยปีเกเรนตั้งใจนี่ก็พูดยามุสัญญาเชื่อเลยดูทุกยามปีนั่งมารอสู้เสียยาซีรีเด็กเข้าไปเลยฮ่องกงฮันซันสู้เสียยาซีกว่าฮะเด็กจะต้องมาคนเนี่ยยากันนุ่งเด็กเข้าไปเซี่ยงไฮ้ยองเกย์ฮะต้องยากจะต้องมาต้องยากันนุ่งมีเด็กเข้าไปเลยสิบวันยี่โน้สวยเนี่ยวันนี้สิ่งกดดีดีเนี่ยเจี๋ยเดี๋ยวสู้ยาเย่เสียบีสามเย่เช็ดดูฮะสู้เย่ เอาเงินเนี่ยยี่เล็กขนาดวิบยาตาลาบิลูยงจีจาร์เดยินนิมยงนันตุติชูจามาโรก้าวหินมีลิจัดด้วยสินิจาจาว SBI ปัญหาอีสิมังคังเวมูลงงังกาสตีเฟน อินเนสกาสังบาดคูมาจีตาทับาร์เรชเมื่อตั้งกี่ทายสุจีเตรียมจะไปเกเรสิบอยกันนับว่าเช่นเป็นสิ่งที่น่าหน่ายมาตินสับเป็นนิราพิบาร์เร อคุสับปีโรตัดแต่งตรงนี้เราไม่ตั้งเกี่ยมาลูมูชูเกนซีเซงกูเต็นสับเป็นจะมาเร่ที่ตรีมบ้ามาโรยังคงมาเกลี้ยงเอลีริโกตบ่าวว่าเนี่ยยินที่ยังลูเต็นจ้าเป็นนี่เรตบ่าวว่าซาติงกันลีจังกูเต็นสับทับาร์เร่
တဘာဝတောအုပ်ထဲမှာပညာသင်ကြားနေရသူလိုမျိုးဖန်တီးထားတဲ့တဘာဝစာသင်ခန်းလေးတစ်ခုရန်ကုန်မြို့မှာဖွင့်လှစ်ထားပါတယ်။တဘာဝနဲ့ထိတွေ့နိုင်မှုခက်ခဲတဲ့အမျိုးပြကကလေးတွေနောက်ပြီးတော့ tablet screen phone screen ရဲ့ရှေ့မှာပဲအချိန်ကုန်နေကြရတဲ့ကလေးငယ်တွေအတွက်အဲ့ဒီတဘာဝစာသင်ခန်းလေးကဘလောက်ထိအကျိုးရှိစေနိုင်ပါသလဲ။ရန်ကုန်မြို့ကတဘာဝစာသင်ခန်းကိုတည်ထောင်သူမတ်မာနွယ်အေးကိုမဆုမြတ်မုံကမေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့လူမှုရှုခင်းအစီအစဉ်မှာတင်ဆက်ပေးထားပါတယ်။
ကလေးငယ်လေးတွေကိုတဘာဝနဲ့ထိတွေ့မှုရှိအောင်လို့လေ့ကျင့်သင်ကြားပေးနေတဲ့တက်တန်းကြောင့်တစ်ခုရန်ကုန်မြို့လှိုင်မြို့နယ်မှာဖွင့်လှစ်ထားပါတယ်။တစ်ပင်တက်တာကစားလို့ဒီတစ်သားနဲ့အယုတ်ကလေးတွေလှုပ်တာအပင်လေးတွေကိုစိုက်ပျိုးပြုစုတာအကောင်လေးတွေကိုရှာဖွေစူးစမ်းတာလိုမျိုးတဘာဝပတ်ဝန်းကျင်နဲ့ကလေးငယ်တွေမဆိုင်အောင်တခါတဘာဝသက်ရှိတွေကိုအလေးထားတတ်အောင်လို့သင်ကြားပေးနေတဲ့တက်တန်းကြောင့်ဖြစ်ပါတယ်။ဒီတက်တန်းကြောင့်ကနေကလေးငယ်တွေအတွက်တခြားဘလို့အကျိုးရှိနိုင်ပါသလဲ။Forest and Nature Classroom လို့နာမည်ပေးထားတဲ့တဘာဝစာသင်ခန်းကိုတည်ထောင်သူမတ်မာလွယ်အေးကိုမေးကြည့်ထားပ
ါ Nature Classroom ဒီဖွင့်ရတဲ့ရည်ရွယ်ချက်ကတော့ဒီမြို့ပြမှာနေတဲ့ကလေးတွေတဘာဝပတ်ဝန်းကျင်နဲ့ထိတွေ့မှုနေလာတာပေါ့နော်နေလာတဲ့အခါမှာကျမတို့ကဒါကိုပြန်ပြီးတော့ reconnect ပြန်လုပ်ပေးခြင်းတယ်ပေါ့ဆိုတဲ့အခါမှာကျမတို့ရန်ကုန်မြို့လေမှာပဲအင်းရကနာမှာပဲဒီခြံလေးတွေ့ရပေါ့နော်ခြံလေးမှာတပင်းလေးအလုံးလောက်ပါတယ်နောက်တစ်ခါမြေကြီးကိုတူးပြီးတော့ကစားလို့ရမယ့်နေရာလှုပ်လှုပ်ရှားရှားပြပြလောလောကစားလို့ရမယ့်နေရာလေးကိုကျမတို့ဖန်တီးတာပေါ့နော်ဆိုတဲ့အခါမှာဒီဟာရဲ့ရည်ရွယ်ချက်ကကြတော့ကလေးတွေတကယ်ကိုဒီပန်းချန်လေအများကြီးမရှိဘူးပေါ့နော်ရှိရပန်းချန်တွေကလည်းဒီ traffic ကြောင့်သွားရတာခက်ခဲတယ်ဆိုတဲ့အခါမှာဒီထဲကိုရောက်လာတာနဲ့သူတို့ဒီတောအုပ်တစ်ဖွဲနေရာလေးတစ်ခုကိုရောက်လာပြီးတော့ဒီတဘာဝမှာပေါ့နော်သူတို့စိတ်ဝင်စားတာလေးစူးစမ်းပြီးတော့ပြန်ပြီးတော့ reconnect လုပ်ပြီးရဲ့သဘောလေးပေါ့နော်ဆိုတော့ကျမတို့အသက်အရွယ်ကို mix age နဲ့လက်ခံပေးတယ်ပြီးရဲ့ခါမှာကလေးတွေရဲ့စိတ်ဝင်စားမှုနောက်ကိုလိုက်ပြီးကျမတို့ဘေးကနေပြီးတော့ facilitate လုပ်ပေးတယ် supervision နဲ့တွားတယ်ပေါ့နော်ကလေးတွေရဲ့တဘာဝကဒီလှုပ်လှုပ်ရှားရှားကစားတယ်ပြီးရဲ့ခါမှာကျမတို့လိုမျိုးဟိုကျမတို့ဆိုအလုတ်ကများတယ်လေများတဲ့ခါမှာစိတ်ကလည်းများတယ်ဒီလူမှုဝင်ကျင်မှာပေါ့နော်နေတဲ့အခါမှာကလေးတွေကကြတော့ဒီ in the moment မှာပဲနေတာဆိုတဲ့အခါမှာသူပတ်ဝန်းကျင်မှာတွေ့ရတဲ့အရာတွေဒီကျောင်းမှာဆိုလို့ရှိရင်သူတို့အပင်ဆိုင်တဲ့နေရာမှာဆိုလို့ရှိရင်အကောင်လေးတွေရှိတာပေါ့နော် caterpillar လိုမျိုးအကောင်လေးတွေသူတို့သွားတာနေအဲ့တော့သူတို့ကချက်ချင်းမြင်တယ်ကျမတို့ကတောင်းတောင်းဆိုလို့ရှိရင်ကြော်သွားတာပေါ့နော်သူတို့ရဲ့ attention ကကြတော့အရန်ကိုဟိုဘယ်လိုခေါ်မလဲအသေးစိတ်တယ်မြင်လွယ်တယ်ဆိုတဲ့အခါမှာသူတို့အကောင်လေးတွေမြင်ပြီးဆိုမေးပြီပေါ့နော်ဆီအမအေးဒါကပါလေဘာကောင်လေးပေါ့နော်ကြိုက်တက်လားပေါ့ဆိုရဲအခါမှာကျမတို့ဝင်သွားပြီးကတ်တပယ်လာဆိုလို့ရှိရင်လည်းကတ်တပယ်လာဆိုတာဒါလိပ်ပြာလေးတော့မဟုတ်ပိုးပလန်လေးဖြစ်ဖို့အတွက်အတူတူဒီ channel ရှာကြည့်အောင်ဘာကောင်လေးပေါ့နော်ဆိုရဲအခါမှာကျမတို့အဲ့ပုံစံနဲ့ reconnect လုပ်ပေးတာပါသူတို့ကိုလေတဘာပဝင်းကျင်အကြောင်းကြီးကို lesson အနေနဲ့သင်တာမဟုတ်ဘဲနဲ့ဒီတဘာပဝင်းကျင်မှာသူတို့ကိုချပေးလိုက်တယ်ဒီပဝင်းကျင်လေးကိုသူတို့လုံခြုံတဲ့ဒီ control supervision supervision နဲ့တွားလိုက်တဲ့အခါမှာသူတို့ဖြစ်ချင်တဲ့ပါလေးရောနောက်ကနေလိုက်ပြီးပံ့ပိုးပေးတယ်။ပဝင်းကျင်မှာရှိတဲ့အရာလေးစူးစမ်းလာရင်လည်းကျမတို့အဖြေရှိရင်ပြောပေးတယ်။အဖြေမရှိရင်လည်းအတူတူလေ့လာရတယ်ပေါ့နော်။ဆိုတော့ခါမှာကလေးတွေရဲ့အခုခုသူသိချင်တာကိုသိလိုက်ရတဲ့အခါအလုပ်ချင်တာလုပ်လိုက်ရတဲ့အခါမှာသူရဲ့ဘာသာစကားစွမ်းရည်ကလည်းဟိုတာမန်ထက်ပို့ပြီးတော့ကောင်းတယ်ပေါ့နော်။အပြူသဘောဆောင်တဲ့အပြူအမူတွေကစပို့ပြီးတော့တွေ့ရတယ်ပေါ့နော်။ဆိုတော့စိတ်ဆိုးပြီးဒေါသထွက်တဲ့ဘာညာဆိုတာဒီပဝင်းကျင်မှာနေတယ်။လှုပ်ရှားမှုမြမြလုံနိုင်တဲ့အခါမှာလေသူတို့ကျမကြီးပေါ့နော်ခန္ဓာကိုယ်စိတ်ပန်းဆိုင်ရာကျမကြီးတွေလည်းအများကြီးထောက်ကူပေးရတွေ့ရတာလေဟုတ်ကဲ့
ဆိုတော့အခုဟိုရှင်းပြခဲ့သလိုဆိုရင်ပေါ့နော်ဒီကလေးတွေကိုတဘာဝနဲ့သူတို့ထိတွေ့စေပြီးတော့မှသူတို့ရဲ့ဘယ်လိုပြောမလဲတည်ခြင်းစိတ်တွေဟိုစူးစမ်းခြင်းစိတ်တွေဖြစ်စီတာကကလေးငယ်တွေရဲ့ဒီစိတ်ပိုင်းနဲ့ရုပ်ပိုင်းဟိုစွမ်းရည်တိုးတက်မှုအတွက်ကိုတော်တော်လေးအထောက်အကူပြုတယ်လို့ရှင်းပြခဲ့တယ်ပေါ့လေဆိုတော့ဒီတင်တန်းကိုလာတက်တဲ့ကလေးတွေကိုပေါ့နော်အခုလိုမျိုးဒီတဘာဝနဲ့ထိတွေ့အောင်လို့တင်ပေးတဲ့အတွက်ကိုသူတို့စီရနေပြီးတော့များဘလို့မျိုးရလက်ရမယ်လို့ရောမျှော်လင့်နိုင်ပါလဲရှင့
်သူတို့စီရရလက်ရတယ်ဆိုတာထဲသူတို့ကြီးပြင်းလာတဲ့အခါမှာပေါ့နော်ဒီတဘာဝပတ်ဝန်းကျင်မှာကြီးပြင်းခွင့်ရတဲ့အခါမှာအဓိကသူတို့ကဟို resilient အကောင်းလာတာပေါ့နော်စိတ်ပိုင်းရောရုပ်ပိုင်းရော
ခန္ဓာရည်စွမ်းပုံကောင်းလာ
တယ်စံခံလာတယ်ဟုတ်တယ်အဲဆိုတဲ့အခါမှာပတ်ဝန်းကျင်တစ်ခုကိုရောက်သွားတဲ့အခါမှာသူအဆင်ပြေအောင်ဒီပတ်ဝန်းကျင်နဲ့လိုက်ရောညီထွေဖြစ်အောင်နေနိုင်လာတယ်ပေါ့နော်အဓိကတော့ဒီလှလှရှာရှာပြပြလှလှကစားရတဲ့အခါမှာကျတော့တို့ရောလေတို့ရဲ့ NDA ကိုလည်းကြုံမြင်လာနိုင်သလိုတို့ရဲ့ခန္ဓာကိုယ်ဖွံ့ဖြိုးမှုတွေကလည်းပို့ပြီးတော့ကြန့်ခိုင်လာတယ်ဆိုတဲ့အခါမှာအေးဟာနဲ့ဟိုတိုက်ရိုက်ချိတ်တာက confident လို့ self esteem လို့ပေါ့နော်သူတို့ကိုယ်တိုင်ယုံကြည်လာတယ်ငါလုံနိုင်တယ်ငါတက်နိုင်တယ်ပေါ့နော်ငါဒါတော့ဟိုဇွဲမလျှော်တမ်းလုပ်တယ်ဆိုတဲ့ဟာပေါ့နော်ဒီစိတ်တကြန့်ခိုင်မှုလို့ကျွန်တော်ပြောလိုက်တဲ့အခါမှာ resilient လို့ပြောလိုက်တဲ့အခါမှာဒီအခက်ခဲတွေ့လာတဲ့အခါမှာသူတို့အခက်ခဲကို ချင်းဆိုင်ချက်ကျော်ပြီးတော့တခါတည်းဟိုအခက်ခဲကနေရုံထွက်နိုင်တာပေါ့နော
်။နောက်မေးချင်တာတစ်ခုကပေါ့နော်ဒီရန်ကုန်လိုမျိုးမြို့ပြမှာနေထိုင်ကြတဲ့ကလေးတွေတော်တော်များများဒီမြေကြီးပေါ်မှာကစားရတဲ့အပြည့်အစုံတွေတိတ်ပြတော့မှမရကြတော့ပါဘူး။ဆိုတော့အဓိကတော့ဒါဟိုလူနေမှုပုံစံတွေပြောင်းလာတာလည်းအဓိကအကြောင်းပေါ့လေ။ဆိုတော့တိုက်ခန်းနေတဲ့နေကြရတဲ့ဒီကစားစရာကစားခွင့်တွေကလည်းတေချာမရှိတော့ဘူးလေ။ဆိုတော့ဒီ phone screen တွေ tablet screen တွေပေါ်မှာပဲဟိုအချိန်ကုန်တာများလာတယ်။ဆိုတော့အဲ့လိုကလေးမျိုးတွေကိုဒီသစ်ပင်နေမြေကြီးတွေရဲ့အရေးပါမှုပေါ့နော်တည်ရှိသဘောပေါက်အောင်လို့ဘယ်လိုမျိုးလုပ်တင်တယ်လို့ရောအမမနွေအနေနဲ့အကြံပြုချင်ပါလိမ့်ရှင်
။ဟုတ်ကဲ့ဟိုဒီကလေးတွေကိုများများအပြင်ထုတ်ပေးဖို့လိုတာပေါ့နော်။ဆိုတော့အပြင်ထုတ်တဲ့နေရာမှာလေတနေ့ကိုတနေ့ရာထုတ်တယ်ဆိုတာထက်သူသွားနေကြနေရာလေးပေါ့နော်။သူတကယ်ဒီပတ်ဝန်းကျင်လေးနဲ့ရင်းနှီးမှုရအောင်ဒီပတ်ဝန်းကျင်လေးမှာလုံခြုံလာအောင်ဒီပတ်ဝန်းကျင်လေးကိုသွားပြီးတော့စိတ်လုကိုလို့စူးစမ်းနိုင်အောင်ပေါ့နော်ဆိုတဲ့နေရာမှာကျမတို့နေရာလေးတသက်မမတ်ရှိရမယ်ပေါ့နော်ပြီးလို့ရှိရင်အတူသွားတဲ့သူလေးတွေဥပမာပေပေမေမေကတငယ်ချင်းတွေရှိရဆိုလို့ရှိရင်သူတို့ရဲ့သားသမီးတွေနဲ့အတူတူသွားတာပုံမှန်လေး regular လုပ်ပြီးလို့ရှိရင်အဲ့ဒီဟာကဟိုအများကြီးကလေးတွေကိုအကျိုးဖြစ်စေရပေါ့နော်ဒီလိုမျိုး forest school ကိုပို့ဖို့အတွက်အခက်ခဲရှိရဆိုရင်တော့အိမ်မှာအဲ့လိုလေးတွေလုပ်ပြီးလို့ရတယ်သွားနေကြနေရာတသက်မမတ်လေးနဲ့တစ်ပတ်တစ်ချိန်ပေါ့နော်တနင်္လာဆိုတနင်္လာအတူတူသွားကြတာလိုမျိုးလေးလုပ်ပြီးလို့ရပါတယ်
ဒီကလေးတွေကိုပေါ့နော်အခုလိုမျိုးဒီတဘာဝနဲ့ရင်းနှီးစေအောင်လို့ဟိုတင်ပြပေးနိုင်ဖို့အတွက်ကဒီမန်နွယ်ရေးကိုရိုင်းကလည်း UK မှာဟိုဒီဘာသာရပ်ကိုလေ့လာတင်ကြားခဲ့တယ်လို့သိထားပါတယ်ဆိုတော့အဲ့ဒီအတွေ့အကြုံကိုလည်းရှင်းပြပေးပါရှင့
်ဟုတ်ကဲ့ဟို Forest School ကိုဆက်ရောက်တာကဒီကျောင်းမှာ Forest School တီးသန့်ဒီ brand နဲ့ဟို London ရဲ့ပထမအဆုံး outdoor nursery ပေါ့နော် fully outdoor nursery မှာအလုပ်လုပ်ရင်းနဲ့ Forest School ဘက်ကိုရောက်တာပေါ့ဒီကျောင်းကနေပြီးတော့သင်တန်းအနေနဲ့တက်ရမယ်ဆိုတဲ့အခါမှာလေသင်တန်းတက်ရင်းနဲ့ Forest School ဘက်ကိုအလုပ်ဖြစ်တာပေါ့နော်ဆိုတော့ဒီအလုပ်မှာလုပ်ရင်းပဲသင်ယူရတဲ့သဘောပါသင်တန်းကတော့သွားရတယ်လက်တွေ့တွေရော theory ဘိုင်းတွေရောဒီ play theory လိုမျိုးအများကြီးရောလေ့လာရတယ်ပေါ့နော်ဒါပေမဲ့တကယ်တမ်းတကယ်တမ်းအများကြီးလေ့လာခွင့်ရခဲ့တာကအခြားဆရာဆရာမတွေပြီးတဲ့အခါမှာကလေးတွေဒီ setting မှာရှိရသူတွေအားလုံးကလေအတူတူအဲ့တောထဲမှာသွားရင်တို့တို့ဆီကပဲအများကြီးပြန်ပြီးတော့လေ့လာခွင့်ရခဲ့တာပေါ့နော်အဲနောက်ပိုင်းမှာ2021နောက်ပိုင်းမှာအခြား alternative method တွေဖြစ်တဲ့ water နဲ့ pickler ကိုဆက်ပြီးတော့လေ့လာဖြစ်တာပေါ့နော်ဆိုတော့ nature classroom ကိုလည်းအဲ့ပုံစံလေးနဲ့ပြန်ပြီးတော့ဖန်တီးထားတာပေါ့ Forest School Water Pickler အဲ့ထဲမှာကောင်းတို့ရောရာတွေကိုယ့်ရဲ့ရည်ကြီးမှုနဲ့တင့်တော်မဲ့ဟာတွေကိုပြန်ပြီးတော့ဖန်တီးထားတဲ့သဘောပါ Okay
ရန်ကုန်မြို့လှိုင်မြို့နယ်မှာဖွင့်လှစ်ထားတဲ့ဒီ Forest and Nature Classroom သဘာဝစာသင်ခန်းကိုတည်ထောင်သူမတ်မာနွေအေးဖြစ်ပါတယ်ရှင်ကလေးငယ်တွေကိုအခုလိုမျိုးဒီတဘာဝနဲ့ရင်းနှီးထိတွေ့စီတာကသူတို့ရဲ့ဒီရုပ်ပိုင်းစိတ်ပိုင်းစွမ်းရည်တွေကိုတိုးတက်စေရုံမကဘဲနဲ့သူတို့ရဲ့စိတ်အေးချမ်းတည်ငြိမ်မှုရဖို့အတွက်ကိုလည်းအများကြီးအထောက်အကူဖြစ်တယ်လို့ပြောပါရရှင်။ကျွန်မစူမြတ်မောင်ပါ
။ဒါကတော့ရန်ကုန်မှာဖွင့်လှစ်ထားတဲ့တဘာဝတောအုပ်ထဲမှာပညာသင်ကြားနေရတယ်လို့မျိုးဖန်တီးပေးထားတဲ့တဘာဝစာသင်ခန်းလေးအကြောင်းကိုဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာမတ်စူမြတ်မောင်ကမေးမြန်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တက်တက်ရောင်သတင်းလာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။အော်စကာဆုရှင်မလေးရှားမင်းသမီးမီရှဲရိုးကိုနိုင်ငံတကာအိုလံပစ်ကော်မတီ IOC မှအဖွဲ့ဝင်အဖြစ်ပါဝင်ဖို့ကံလန်းခံရပါတယ်။ American Fashion ဘွားရည်ကြီး Iris Alfel ဩဂုတ်လ22ရက်နေ့ကအသက်102နှစ်ပြည့်သွားပါပြီ။ဒီလိုမျိုးထင်ပေါ်ကြော်ကြတဲ့အမှုပညာအတိုင်းဝိုင်းကသတင်းတိုးတိုးထွားထွားတွေကိုစူးစီးပြီးတော့ဒီသတင်းမဲ့ရဲ့တက်တန်ရောင်သတင်းလွှာအစီအစဉ်မှာမယေးသနာကျော်ကစီစဉ်တင်ဆက်ထားတာရှူစားနာစင်ပါရှင်
ဩစကာဆုရှင်မလေးရှားမင်းသမီးမီရှဲယူကိုနိုင်ငံတကာအိုလံပစ်ကော်မတီ IOC မှအဖွဲ့ဝင်အဖြစ်ပါဝင်ဖို့ကမ်းလှမ်းခံရပါတယ်။မီရှဲယူဟာဒီနှစ်မှာပဲ Everything Everywhere All at Once ဆိုတဲ့ရုပ်ရှင်ဇာတ်ကားနဲ့အကောင်းဆုံးအမျိုးသမီးတရုတ်ဆောင်စုအကယ်ဒမီရခဲ့တာပါ။မင်းသမီးမီရှဲယူလို့အပါဝင်နိုင်ငံတကာအိုလံပစ်ကော်မတီမှာအဖွဲ့ဝင်ဖြစ်ဖို့လူ၈ယောက်ရှိပြီးတော့သူတို့ကိုနောက်လာအိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာကျင်းပတဲ့အစည်းအဝေးမှာအတည်ပြုပေးရပါမယ်။လောလောဆယ် IOC မှာဖိတ်ကြားခံအဖွဲ့ဝင်69ယောက်ရှိပြီးတော့နိုင်ငံတော်ဝင်ပုဂ္ဂိုလ်တွေအားကစားသမားဟောင်းတွေအားကစားအရာရှိတွေနဲ့နိုင်ငံရေးစီးပွားရေးတို့ကထိတ်တန့်ပုဂ္ဂိုလ်တွေပါဝင်ပါတယ်။သူတို့ရဲ့အဓိကတာဝန်က IOC အုပ်ချုပ်ရေးအဖွဲ့နဲ့အမှုဆောင်ဘုတ်အဖွဲ့တို့ကပဏာမရွေးချယ်ပေးထားတဲ့ဒေကာမှာနေရာဒီအိုလံပစ်နဲ့ဆောင်းရာဒီအိုလံပစ်အတွက်အင်ရှင်ဖြစ်ကျင်းပပေးမယ့်နိုင်ငံတွေကိုအတည်ပြုရွေးချယ်ပေးရတာဖြစ်ပါတယ်။မင်းသမီးမီရှဲယူကကုလသမဂ္ဂနဲ့လည်းအလုပ်လုပ်ဖူတာရှိပါတယ်။ ကုလသမဂ္ဂအထွေထွေညီလာခံမှာသူ့နိုင်ငံမလေးရှားကိုကိုးစားပြုပြီးတော့တက်ရောက်တာကတစ်ခေါက်ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP အတွက်ချစ်ကြည်ရေးတန်တမန်ဖြစ်တစ်ခေါက်ဖြစ်ပါရင်အားစားနဲ့ပတ်သက်တော့သူကသူ့ရဲ့ခမွန်းနဲ့ဆက်နွယ်ပြီးတော့ပတ်သက်တာပါခမွန်းဖြစ်တဲ့ Yon Dot ကFormula 1ကားပြိုင်ပွဲမှာ Ferrari ပြိုင်ကားအသင်းပိုင်ရှင်ဟောင်းဖြစ်ပြီးတော့ FIA လို့ပြင်သစ်လိုမျိုးအတူကောက်ခေါ်တဲ့မော်တော်ကားမောင်းအားကစားကြီးကြပ်ရေးအသင်းရဲ့အရင်းကဥက္ကဋ္ဌဖြစ်ပါလေ American Fashion ဘွားရည်ကြီး Iris FL ဩဂုတ်လ28ရက်နေ့ကပဲအသက်102နှစ်ပြည့်သွားခဲ့ပါတယ်မွေးနေ့မှာ Iris Barrel ဖြစ်ပြီးတော့နယူးယောက်မြို့ Queens အရက်မှာ1922ခုနှစ်မှာမွေးဖွားတာပါစီးပွားရေးလုပ်ငန်းရှင် Carl Eiffel နဲ့1948ခုနှစ်မှာလက်ထပ်ခဲ့ပြီးတော့1950ခုနှစ်မှာတော့သူတို့ဇနီးမောင်နဲ့ Old Wall Weaver ဆိုတဲ့အကောင်းစားပိတ်ဆကုမ္ပဏီကိုတည်ထောင်ခဲ့ပါတယ်။ခင်မွန်းဖြစ်သူ Carl Eiffel ကအသက်100အရွယ်2015ခုနှစ်မှာကွယ်လွန်သွားခဲ့ပါတယ်။အသက်100တနည်းမွေးနေ့မရောက်ခင်လေးမှာကွယ်လွန်သွားတာပါ။ဖွားဖွားကြီး Iris Eiffel ကတော့အိမ်တွင်းအလှဆင်လုပ်ငန်းနဲ့ Fashion လုပ်ငန်းတွေကိုနှစ်တွေအကြာကြီးလုပ်ခဲ့တာပါ။သူကကြော်ညာတွေမှာလည်းပါခဲ့ပြီးတဲ့နောက်သူ့ကိုနာမည်ကျော် IMG Model Agency က Model လုပ်ဖို့စာချုပ်ထုတ်ခဲ့ပါရဲ့။အဲ့ဒီချိန်မှာသူအသက်68နှစ်ရှိပါပြီ။ Fashion စအဝတ်အစားတွေနဲ့အမြဲတမ်းလှပနေတဲ့သူ့ရဲ့ပရိသတ်လည်းမနှဲမနှော်ရှိပါရဲ့။သူ့ရဲ့ Instagram လူမှုကွယ်ရေးစာမျက်နှာမှာပရိသတ် 2.8 တန်းရှိပြီးတော့2018ခုနှစ်ကတော့ Iris Alpha Accidental Icon Iris Alpha မတော်တဆနာမည်ကျော်သူဆိုတဲ့သူ့ရဲ့အထုပ်ပတ်တိစာကိုထွက်ခဲ့ပါရဲ့။အဲ့ဒီမှာပဲဘာဘီအယုံမှထုတ်လုပ်တဲ့ Metal Company ကသူ့ရဲ့ပုံနဲ့အယုံမှထုတ်လုပ်ခဲ့ပါတယ
်။ Timo ကြော်ကြားတဲ့ကဘာတလွားကအမှုပညာရှင်တွေရဲ့ထူးထူးခြားခြားသတင်းတိုးတိုးထွားလေးတွေကိုစူးစီးပြီးတော့မရေးသနာကျော်စီစဉ်တင်ဆက်ပေးခဲ့တဲ့တတ်တန်ရောင်သတင်းလာစီစဉ်ကိုရှုစားနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီညမှာထုတ်လင်းပေးခဲ့တဲ့အပတ်စဉ်အစီအစဉ်တွေကိုမနက်ဖြန်မနက်ခင်းမှလည်းတလှည့်ပြန်ပြီးထုတ်လင်းပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ကျမတို့ VOA ကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့တော်ရရှင်နေနေ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေပြီးဆုံးတော့မှမို့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလဲပြောပြပေးပါမယ်ရှင်။
ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်ဖို့အတွက်ကမ္ဘာရဲ့ရက်ကခေါင်းဆောင်တွေဟာနယူးယောက်ကိုရောက်ရှိနေကြပါပြီ။ဒီနေ့မှလုံးမဲ့အစည်းအဝေးမှာလည်းကမ္ဘာတဝန်ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်တွေအောင်မြင်ဖို့အတွက်အရှိန်ဟုန်မြင့်ကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးအဓိကဆွေးနွေးကြမှာပါ။ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့2030မှာဆင်ဆက်မပြတ်ဖွံ့ဖြိုးတိုးတက်ရေးပန်းနိုင်18ခုမှာ15ရာခိုင်နှုန်းကိုသာပြည့်မီအောင်လုပ်နိုင်မယ်လမ်းကြောင်းပေါ်မှာရှိနေတယ်လို့ပြောပါတယ်။အင်္ဂါနေ့မှာစတင်မဲ့ထွေထွေညီလာခံမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ပါဝင်နိုင်ငံပေါင်း145နိုင်ငံကခေါင်းဆောင်တွေတက်ရောက်ကြမှာပါ။ညီလာခံအဖွဲ့မှာသမ္မတဂျိုးဘိုင်ဒန်နဲ့ကုလသမဂ္ဂထွေထွေအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်တို့မင်းကွန်းပြောကြားကြမှာပါ။မြန်မာနိုင်ငံမှာကုန်စည်နှုန်းတွေကြီးမြင့်ပြီးငွေကြေးဖောင်းပွားမှုတွေဖြစ်နေတာကိုထိန်းချုပ်ရေးစစ်ကောင်စီဘက်ကတင်းတင်းကြပ်ကြပ်ဆောင်ရွက်နေချိန်မှာပဲစားအုံးစီအကြီးအကျယ်ပြတ်တောက်နေတဲ့အတွက်ရန်ကုန်မြို့နေရာတချို့မှာလူတွေကတန်းစီပြီးဝယ်နေရတဲ့အကြောင်းနေကီအေရှာသတင်းမှာရေးသားထားပါတယ်။ပြပပုံကုန်တွေဈေးတက်တာ၊ကြက်ငွေဈေးနှုန်းတွေကျဆင်းနေတာတွေကြောင့်ဈေးကွက်တွင်ကမောက်ကမဖြစ်ကသတ်မှတ်ဈေးနှုန်းတိုင်းမရောက်နိုင်တော့တဲ့အပြင်လူတစ်ယောက်ကိုစီ50သားနှုန်းနဲ့ရောင်းချပေးနေတဲ့အကြောင်းရန်ကုန်မြို့ကတချို့ကပြောပါရယ်။စားသုံးစီပေါက်ဈေးဟာဈေးကွက်ထဲမှာတပိတ်သားကိုတထောင်ကျော်ရှိနေတယ်လို့ပြောဆိုပြီးစစ်ကောင်စီသတ်မှတ်ဈေးနဲ့လည်းကွာဟတ်နေတာကြောင့်ဆိုင်တချို့သတ်မှတ်ဈေးနဲ့မရောက်နိုင်တော့ပဲပိတ်ထားရတဲ့အကြောင်းလည်းပြောပါရယ်။အကျဉ်းသားလေးလေးအစီအစဉ်ရအမေရိကန်နိုင်ငံသား9ယောက်ကိုအီရန်နိုင်ငံကပြန်လွှတ်ပေးလိုက်ပြီးတီဟီရန်မြို့တော်ကလေကြောင်းကနေထွက်ခွာသွားပြီးဖြစ်ကြောင်းနှိစက်သူတွေကိုကိုးကားပြီးသတင်းတွေကဖော်ပြကြပါရတယ်။အမေရိကန်ကပိတ်ဆို့ဒဏ်ခတ်မှုအရထိန်းချုပ်ထားတဲ့ဒေါ်လာတန်း6000ကိုဖယ်ရှားပေးလိုက်ပြီးနောက်အမေရိကန်9ယောက်ကိုပြန်လွှတ်ပေးလိုက်တာပါ။အပြန်အလှန်အနေနဲ့အီရန်နိုင်ငံသား9ယောက်ကိုလည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကလွှတ်ငင်းခွင့်ပေးလိုက်ကြောင်းအစိုးရတာဝန်ရှိသူတွေကိုကိုးကားပြီးသတင်းတွေကဖော်ပြကြပါရတယ်။
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးပြပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လုပ်ရမှုကကိုစံကျော်ဖြစ်ပါတယ်။ Supply ဆိုင်ရာ Engineer တွေကတော့ Knollius Tinor နဲ့ Joe Gates တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုရာဆန္ဒပြေကြပါစေရှင်။
This program has come to you from the Voice of America, Washington.